1995ရန်ကုန်မြို့အမှတ်489ရပ်ကွက်တကုံမြို့တဲ့မြောက်ပိုင်းဥတေအောင်တော်ဦးတမီးဆရာမဒေါ်ရရင်မွေးဤနေတွင်ဆရာတော်ဦးသောတိကကြွရောက်ဟောကြားတော်မူအပ်သောတရားတော်ဖြစ်ပါသည်
အမြဲတမ်းတတိနဲ့နေဖို့ပဲတုံ့နိုင်တုံ့နိုင်ပြောတာနော်ဒီကြောင်းရတာရိုးသွားတယ်လို့ရှိပါဘူးရိုးသွားရင်မကောင်းဘူးနော်ဒါတော့မှမရိုးနိုင်တဲ့ကြောင်းတာဖြစ်တယ်ဒါကြောင့်ရေးကြည့်တဲ့ကြောင်းဖြစ်တာအဲ့တော့ကိုယ်ရင်ရှင်ခဲ့တုံးကသိခဲ့တုံးကဒီလိုဒီလိုက်ယူတော့မှလည်းတတိလေးနဲ့ပြီးတော့ဆိုဖို့အဲ့ဒါမှားခဲ့ဖို့တော့နော်အခုဒီလိုက်ယူတဲ့ခါမှာတတိထားမိရလားအဲ့ဒါအရေးကြီးတယ်နော်အချိန်တိုင်းအချိန်တိုင်းတည်ရှိဖို့အဲ့ဒါတော့အရေးကြီးလို့ပါမယ်အဲ့တော့အရင်တော့ကလည်းတရားထုတ်ခြင်းအောင်တရားထုတ်ရတဲ့အကျိုးနဲ့ရိုးရိုးလေးနေ့စဉ်အရေးကြီးလို့ဖြစ်တရားဟုတ်တရားထုတ်ဖို့အမိလမ်းလို့ပြောခဲ့ဘူးတယ်နော်အဲ့ဒီပြောပြီးတဲ့နောက်ပိုင်းမှာလည်းပဲတချို့တရားဓမ္မတွေတော်တော်ပဲဖြည်းဖြည်းစွာအထုတ်ကြပါတယ်အထုတ်ကြလို့ဒီဖြည်းဖြည်းတော့တိုးတက်မှုရှိနေတာဘူးပြောပြလို့သိရတာအင်တဝန်တာပါလေဆက်ချင်းပြီးတော့ပြုတ်တက်ကုန်တော့အဲ့ဒါတကယ်လည်းသဘောပေါက်တယ်ကွာတရားနဲ့ပတ်သက်ပြီးတော့လည်းလောဘကြီးလို့မရှိဘူးမန္တလောက်မဖြစ်ဘူးဗာဖြစ်တတ်တယ်ဦးရှင်းနေတယ်နော်ဒေါမနတာဖြစ်တတ်တယ်စိတ်ပြတ်တတ်တယ်ကိုယ့်ကိုယ်ကိုလည်းပဲထင်သေးသွားတတ်တယ်ငါမတွေ့တက်ပါလားငါမဖြစ်တော့ဘူးထင်တယ်ဒီစိတ်ဓာတ်ချတတ်တယ်နော်အမှန်တန်တိမ်မိတ်ခက်ခဲနေနေတယ်လို့ဖြစ်ပါတယ်အပြောလွယ်တယ်လို့လုပ်လွယ်ပါဘူးအဲ့ဒါအချိန်အများကြီးပြီးတော့တစ်ခါတစ်ခါလေးနှစ်ရှည်လာများလေ့ကျင့်သွားရမယ်လို့ဖြစ်တယ်ဆိုတာကိုသဘောပေါက်သိချင်တယ်အခုခေတ်ကလူတွေကရှေးခေတ်ကတော့စိတ်နေရှည်ကြဘူးလို့ထင်တယ်ဘယ်မှမဆိုမြန်မြန်နဲ့ rush တိတ်လို့ထင်တယ်ပညာရေးဆိုလည်းပဲမြန်မြန်နဲ့ဖြတ်လန်းရတယ် rush အဲ့တော့ incubation period လာမရှိလို့ဖြစ်တယ်နော်အဲ့တော့ဒီကကြီးကတော့ပုံသိနေတူပဲသူကတက်တူမှာဆရာလုပ်ခဲ့တာပေါ့အကြောင်းအရာတစ်ခုအိုင်ဒီယာတစ်ခုသူမို့လည်းပဲအလေးချင်းတစ်ခုဟာသူကဤလိုချင်းလေးချင်းတော့တစ်ခါတလေအချိန်နည်းပေးရတယ်သူစိတ်ထမှာပဲဒီအကြောင်းအရာရင်းကျက်လာမှာပေါ့ဒီ incubation ဆိုတဲ့စကားလုံးဟာနေရာတော်ဘာမြတ်မှာသုံးလို့ရပါတယ်ဟိုယောဂဖြစ်တဲ့ခါမှာလည်းဒီလိုပဲယောဂကိုယ်ကခန္ဓာကိုယ်တွေဝင်လာပြီးဖြစ်ချင်းယောဂလက္ခဏာမပြအောင်ကြာကြာဤခန္ဓာကိုယ်မှာနေပြီးပွားနေနေတာနောက်မှလည်းလက္ခဏာပြရတယ်အဲ့ဒါကလည်း incubation လို့ခေါ်တယ်လို့အကြောင်းအရာ idea တစ်ခုအသေးအကော်တစ်ခုအယူဆတစ်ခုဟာကိုယ်သိခဲ့ရတဲ့ခါမှာချက်ချင်းတည်းကသဘောမပေါက်နိုင်ဘူးဒီတရားထုတ်တယ်လည်းလိုပဲချက်ချင်းမဖြစ်နိုင်ဘူးနည်းနည်းလေးချိန်ပေးပြီးတော့လေ့ကျင့်နေပါတယ်အဲ့တော့ကိုယ်တက္ကသိုလ်ကဆရာကြီးတယောက်တောင်လို့ပြောနေတယ်ဆိုတော့အခုစာရီကိုများများသင်ရတဲ့ကြောင်ကျောင်းသားတွေမှာ idea တစ်ခုအသေးအကော်အယူဆတစ်ခု theory တစ်ခုဟာတဖြည်းဖြည်းချင်းစိတ်ထဲမှာအကောင့်ထဲပေါ်လာဖို့လားအချိန်မရဘူး။ဒါတခုမှဒီနေ့ကျမှနောက်တခုရန်ရန်တွန်းပြီးတင်ရတာပေါ့။ဒါတော့ဘယ်သူမှအပြည့်တင်တာမဟုတ်ပါဘူးနော်။အချိန်မရဒီလိုပဲလုပ်နေရလူပဲဖြစ်နေ။တိုးတော့ incubation period မရှိတဲ့တကြောင်။အဲ့ဒီသူတို့ပြရတဲ့အကြောင်းအရာမကြည့်နိုင်ဘူးဆိုတဲ့မှာမပိုင်ဘူး။ငါကတိထားတဲ့အကြောင်းအရာနဲ့ဆက်ဆက်ပြီးတော့သင်ကိုဖြစ်မှာလား။ညံညံပြည့်ညံမိတ်တယ်အဲ့ဒါကိုနည်းနည်းသဘောပေါက်သိချင်တယ်။တချို့တရားဓမ္မတွေကဉာဏ်ဉာဏ်တုတ်ပြည့်ချင်နေတော့သူတို့ထင်တယ်လို့မတုတ်ပြည့်တဲ့ကမှာနည်းနည်းစိတ်ပြည့်ကြတာညင်းကြတယ်လည်းကြားတာ။ဒါပေမဲ့တိတိကျကျတရားနဲ့ပတ်သက်တော့သူတို့ ਨੇ နည်းနည်းကြည့်တဲ့အခါကျတော့သူတို့အတိတ်အမြင်တွေပို့ပြီးတော့တိကျလာတာသူရှာလာတာလေးတွေကတော့တွေ့နေရတယ်နော်။ပို့ပြီးတော့ရှာဖြစ်လာတယ်။ပို့ပြီးတော့တိကျတယ်ပြစ္ဆုတ်ပံပို့ပြီးတော့တည့်လာတယ်။တဖြည်းဖြည်းတော့တုတ်ပြည့်နေတော့တည့်ရတယ်။အရင်တုန်းကပြောခဲ့တဲ့အကြောင်းအရာတွေအများကြီးရှိပါတယ်ဒီနေ့ပြောခြင်းတဲ့အကြောင်းအရာကအဲ့ဒီအရင်တုန်းကပြောခဲ့တဲ့အကြောင်းအရာကိုဆက်ပြီးတော့ဖြည့်ပေးလိုက်တဲ့သဘောပါပဲနော်ပုံစံပေါ်ပြီးတဲ့နောက်မှာနည်းနည်းအမှုလေးလေးထပ်ပြီးတော့ဖြည့်ရတယ်လို့ပါပဲအဲ့တော့အဲ့ဒီအကြောင်းအရာလေးကိုပြောဖို့ရမှာမိကုန်းလေးတစ်ခုနဲ့စလိုက်ခြင်းလူတွေရဲ့အခြေနဲ့အင်အားကိုအများဆုံးဖြုံးပြီးပြနေတဲ့အရာဘယ်လိုအရာမျိုးဖြစ်နေလဲလူတွေရဲ့စိတ်နဲ့လူတွေရဲ့ခန္ဓာကိုအများဆုံးညှိုးနှွမ်းသွားစေတဲ့အရာထိခိုက်ပင်ပန်းသွားစေတဲ့အရာဘယ်လိုအရာမျိုးဖြစ်နေတယ်လဲဟုတ်တယ်ကောတော်လားနော်တရားကြီးဖြစ်တဲ့တဲ့အရာဘယ်လိုကြောင့်အဲ့လိုဖြစ်နေတာလဲ
လောဘဒေါသမောဟစုံပြီးတဲ့မှာသင်္ခါရဆိုထိခိုက်ဆိုတာ
ဒေါသဖြစ်နေတာဟုတ်ပြီဟုတ်ပြီနော်တရားကြီး ဒါတော်တော်လည်းပဲဒီတရားနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုရှိလို့ပြီးစားမှုရှိလို့လည်းပဲသဘောပေါက်နေတာပါပဲနော်ဒီလိုမိကုန်းလေးတွေကဖြေတတ်တယ်လို့ပြောတော့လည်းလည်းလို့ထင်ရတယ်နော်မဖြေတတ်တယ်လို့ပြောဆိုတော့အဖြေရှာဖို့တော်တော်လည်းမလွယ်ဘူးနော်အဲ့တော့ဒေါသအမြန်ထိခိုက်တယ်နော်အဲ့တော့ဒေါသဘာကြောင့်ဖြစ်ရတာလဲလောဘကြောင့်လို့ပြောပြပြီနော်ကိုဖြစ်ကျင်တာမဖြစ်ရတဲ့ခါမှာကိုလိုချင်တာမရတဲ့ခါမှာကိုမျှော်လင့်လို့ဖြစ်တာဒီမှာဒေါသကဖြစ်တယ်ဒီနေ့ပြောကျင်တာအဲ့ဒေါသအကြောင်းကိုပြောကျင်တာအကြေကြီးပြောကျင်ပါလေအဲ့တော့လူတွေရဲ့ခန္ဓာကိုယ်ထိခိုက်စေတာလူတွေရဲ့စိတ်ကိုထိခိုက်စေတာမှာတခါတည်းကျုံတွေ့ရတဲ့လောကဓာတ်ကြီးကြီးကျယ်ကျယ်ကြောင့်ထိခိုက်သွားတာမျိုးပါဖြစ်တော့မှာတော့တော်တော်ပြန်မှန်းနေတယ်ပြင်းပြင်းထန်ထန် damage မဖြစ်ဘူးလို့ဆိုတယ်နော်ငနေတော့ဖြစ်တယ်နော်အဲ့တော့ psychology မှာလည်းသူတို့ test နည်းနည်းလုပ်ပြီးတဲ့ခါမှာကိုဖြစ်တဲ့ခင်တဲ့လူတွေနဲ့ကွဲပါသွားတာတို့ကိုဖြစ်တဲ့ခင်တဲ့လူတွေတည်ဆုံးသွားတာတို့တခါတည်းအလောက်ကံနဲ့ပတ်သက်ပြီးတော့လက်ရှိအလောက်ကံအစဉ်မပြေလို့အလောက်ကံတစ်ခုပြောင်းသွားတာတို့ဒါတွေကတိတ် stressful ဖြစ်လို့ခေါ်တယ်သူတို့ stress ကိုအမျိုးမျိုးတိုင်းကြတာပေါ့နော်ဒီ stress တွေကအမှန်တော့ဟို 70% 80% လောက် damage ဖြစ်တယ်ဒါပေမဲ့နော်ဟိုဖြစ်တော့မှာတော့ intensity က 70 80% လောက်ရှိတယ်အဲဥပ္ပဂရဟတက်တည်ရတာဆိုရင်တော့အဲ့ဒါတော့ 100% ပဲလို့ဆိုရမှာနော်ဆိုတော့ကိုကိုယ်တိုင်းပြေသွားတာကတော့ကိုယ်ကိုယ်တိုင်းမပြေဘူးအရင်တော့ဖြစ်ခဲ့ဘူးတော့ဒါကိုမသိတော့ဘူး experience တစ်ခုအနေနဲ့ခံစားလို့မရဘူးเนาะအဲ့တော့လူတွေကအများဆုံးနေ့စဉ်ပြန်မှန်းသွားစီတာခန္ဓာကိုယ်မှာလည်းပဲထိခိုက်စီတာစိတ်မှာလည်းထိခိုက်စီတာကဘယ်လိုကိစ္စမျိုးလဲဆိုတော့နေ့စဉ်ကြုံတွေ့နေရတဲ့စိတ်မကြည်လင်စရာစိတ်ညစ်စရာစိတ်နှောက်စရာစိတ်ကြုတ်စရာเนาะဒါတွေစကားလုံးအမျိုးမျိုးနဲ့ကြွားကုန်ကိုဖော်နေတာနော်ဆိုးရင်ညာပူပန်တာကြောက်တာအားငယ်တာစိတ်ညစ်တာစိတ်ဆိုးတာစိတ်တူတာဒါကြီးအကုန်လုံးကဒေါသတွေကြီးတယ်နော်အင်းဒေါသဖြစ်တာစိတ်တက်ကြတာဒါလည်းဒေါသလားနော်စိတ်တက်ကြတာဒါစိတ်ရှုပ်တာစိတ်မကြည်လင်တာဒါတွေအားလုံးကအချိန်နဲ့အင်အားကိုအများကြီးကုန်သွားစေတယ်ဒီရဲ့ရုပ်ရည်အစင်းကမှပျက်စီးသွားစေတယ်ရုပ်ရည်ကမကြည်လင်ဖြစ်လာတယ်ဆရာမကြီးအများကြီးရှိခဲ့တယ်အဲ့တော့အဲ့လိုဒေါသဖြစ်ရတာစိတ်မကြည်လင်ရတာအကြောင်းကြီးရှာမယ်ဆိုရင်ဒီလိုမျိုးပါပဲနော်လိုချင်တာမရတာဒါတော့ရှင်းပါတယ်လိုချင်တာကလောဘမရတာကမကြည်နှံ့မှုဖြစ်တဲ့အကြောင်းနော်အဲ့ဒီမရတဲ့အကြောင်းဒေါသဖြစ်တာပဲလှုပ်ချင်တာမလှုပ်ရတာအဲ့အခုဖြစ်မှလည်းအဲ့ဒါမျိုးမကြည်နှံ့မှုတွေအများကြီးရတယ်ကိုယ်လှုပ်တစ်ခုလှုပ်ချင်တယ်လှုပ်လို့မဖြစ်ဘူးဆက်စတေးရှင်းအများကြီးရတယ်အခုဖြစ်လူငယ်တွေမှာအများကြီးဖြစ်ပါတယ်ဒီလုံနေကြအလုတ်ကအစင်မပြေလို့ဒီလုတ်ကိုဖြတ်လိုက်ရကြတော့နောက်အလုတ်တစ်ခုလောရတာပြောင်းနေမှာเนาะဆင်းမခံနေတာကြောင်းလည်းပဲမရလို့ရှိနေဒေါသဖြစ်နေเนาะဆင်းမခံနေတာကဘာပြောမလဲလောဘတမျိုးပဲเนาะကိုယ်ညာအထင်ကြီးတာလို့ယူနေဒါလည်းလောဘเนาะအဲ့တော့ကိုယ်တမျိုးယူနေတာလေးစားတာလိုချင်တယ်ဘာဖြစ်ပြဒါလည်းလောဘလားပါအဲ့တော့သတိမရစကိုပြောတဲ့စကားကိုနည်းနည်းသူတို့မနာခံမှုဆိုရင်ဒီဘက်မှာစိတ်တူပြီเนาะအဲ့တော့အချို့မိဘတွေလည်းပြောတယ်ခုခေတ္တသမီးတွေကပြောရဆိုရတာတော်တော်ဖြစ်တယ်နော်နားမထောင်ကြဘူးဒါလည်းပဲသူတို့နားမထောင်ကြတာအကြောင်းနဲ့အင်းလေးရှိပါပါတခုကလည်းပြောရမယ်ဆိုရင်ခုခေတ္တမိဘနဲ့သားသမီးဟာတိတိရတဲ့အချိန်နဲ့နေပါလေသားသမီးရဲ့ဘဝသားသမီးရဲ့ခံစားချက်ကိုလည်းမိဘတွေမသိကြဘူးမိဘတွေရဲ့ဘဝနဲ့မိဘတွေရဲ့ခံစားချက်ကိုလည်းသားသမီးတွေမသိဘူးနော်အခုညံကုန်မှာတိရတဲ့ဒကာဒကာမတွေနဲ့သူတို့ရဲ့သားသမီးရဲ့ကြားမှာဖြစ်ပေါ်နေတဲ့ပြဿနာတွေအထက်ကျရင်ဟိုလာတယ်နေကြလို့ကြားရတာဒီလိုကိစ္စတွေတော်များတယ်ဆိုသိရတယ်။သာသမီတွေကလည်းမိဘတွေကတော့ဖြစ်မှဖြစ်လာတယ်ဗျာရှိတယ်။မိဘတွေကလည်းကိုယ့်အလုပ်နဲ့ကိုယ်နေကြတာဆိုတော့သာသမီတွေဘဝကိုတိတ်ဆိတ်မှလာကြဘူး။ကိုယ့်ထက်ကအတန်နဲ့ပြန်မနေဖြစ်ကုန်။အဲ့တော့အထင်လွဲမှုတွေဖြစ်တယ်။သာသမီတွေဖြစ်တယ်မှလည်းပဲအကြီးကျန်အဖော်မဲ့တွေရှိနေတာမျိုးတွေလည်းတော်တော်များများပြောပြလို့သိရတယ်နော်။အဲ့တော့မိဘရဲ့အမိတ်ဩဇာအာဏာကိုသာသမီကမခံတဲ့ခါမှလည်းပဲအိဘစိတ်မှအတန်စိတ်ဆူလို့စိတ်လည်းထိခိုက်တယ်နော်။မတော်ဘူးမတော်သားသမီးတွေကအတိမမပြည့်တော့ဘူးနေရာမပေးတော့ဘူးလို့ဒီလိုထင်တာဘူး။သူကအတိမပြည့်တာခံနေတယ်။နေရာပေးတာလည်းဆိုတယ်။အဲ့လိုအတိမပြည့်တာခံဖို့နေရာပေးတာကိုရဖို့ပဲနင်းနင်းနဲ့ကြိုးစားနေရတာ။သူပေါင်းကျင်အတိုင်းပိုင်းမှာအတိမပြည့်တာနေရာပေးတာလေးစားတာယုံကြည်တာခံရတဲ့လူကသူစိတ်ထဲမှာအားရှိတယ်။သူတမျိုးပျော်တယ်။အဲ့ဒီပေါင်းကျင်ရဲ့အတိမပြည့်မှုလေးစားမှုနေရာပေးမှုကိုမရလို့ရှိရင်ဘယ်နဲ့နေမလဲ။စိတ်အားငယ်နော်။ဒါလည်းတိမှပြဖို့ကိုရဖို့ကိုနင်းနင်းဆုံးနဲ့ကြိုးစားကြတာ။ဂုံရှိအောင်ကြိုးစားတယ်၊ရာလူရှိအောင်ကြိုးစားတယ်၊ဘွဲ့ရှိအောင်ကြိုးစားတယ်၊လုတ်ပြလိုက်၊တိုင်ပြတယ်အဲ့လိုပေါ့နော်။အဲ့ဒါတနေ့အဲ့ဒီလူအားတွေကိုမလုပ်နိုင်တဲ့ခါကျတော့အတိမှပြဖို့မရတဲ့ခါမှာအမှန်တန်စိတ်ရှင်းရင်းသွားတယ်ပေါ့နော်။အဲ့တော့လူနဲ့ပတ်ဝန်းကျင်ကဆက်ဆံမှုရှိတယ်။အပြာလာအကျိုးပြုမှုရှိဖို့အတိုင်းကြီးပါလေ။ပတ်ဝန်းကျင်ကအတိမှပြဖို့ရတယ်လည်းပဲ စိတ်ကိုအမှန်ကြီးရင်ချမ်းသာစေတဲ့အားရှိစေတဲ့ထုံးစံတိုင်းဥပ္ပဇဉ်လောကမှာလိုအပ်ဖြစ်တာပဲနော်ဟိုတော်တဲ့တောင်နဲ့တွားနေတဲ့တချို့ယဟန်တွေကြတော့ပဝန်းကျင်နဲ့အတားကျင်းကွာတော့နေတာပါပဲအဲ့ဒီချိန်မှာသူတို့မှာတော့ဘလို့မှစိတ်ဆင်းရဲမှုမရှိဘူးဒါတော့မှပြောမယ်ဆိုရင်သူတို့နဲ့လိစက်တယ်ဒီကတည်းကမှအတန်းကသူတို့ကိုအတန်းမှကျင်းလို့လည်းလေးစားတယ်ဟောအတိမှန်ပြုတယ်ဒါကရောနှောမှုသက်သက်မှုကများများမရှိနေနဲ့အတိမှန်ပြုမှုယုံကြည်မှုလေးစားမှုကိုတော့ရလာတယ်အဲ့လိုပါလို့ဒီနေ့နဲ့မရလို့ရှိတယ်ပဲ depression တို့ဘာလို့ဖြစ်လာတယ်အခုတချို့ဒီကကြီးတွေဒီမကြီးတွေမှာဒီဘဝရဲ့အဆင်ပြေဘူးသူလည်းအလုပ်ကနေမင်းဆင်းပြီးသွားတယ်အဲ့လိုပြီးသွားတဲ့ခါမှာသူတို့ကိုသူတို့စိတ်အရာမရောက်တော့ဘူးအတုံးဝင်တော့ဘူးလို့ဒီလိုထင်လာတယ်တာသမီးရရစိတ်မလေးစားတော့ဘူးမတိုင်တင်တော့ဘူးလို့လိုထင်လာတယ်ဒီအခါအချိန်ကြီးကလည်းကြောင်းနေသွားနေတော့အစ်ကိုကြီးတွေဟာဖြစ်အချိန်ကြီးကြောင်းနေသွားတာပေါ့သူရောမလိုက်နိုင်ဘူးမလိုက်နိုင်တော့တာသမီးတွေရဲ့ဘဝမှာလည်းထိထိရောက်အကြံဉာဏ်မပေးနိုင်ဘူးမပေးနိုင်တော့တာသမီးတွေကလည်းပဲဟိုအကြံဉာဏ်လည်းမတောင်းတော့ဘူးမတောင်းတော့တာမှအကြောင်းတော့အမျိုးမျိုးရှိမှာပါစိတ်မင်းကြီးစီကလည်းပါပါပဲ။အခုဒီစားတွေအတိတော့ပေးတယ်။ဒါပေမဲ့အကြံဉာဏ်မတောင်းဘူး။အကြံဉာဏ်ပေးရပဲအဲ့ဒီကြံဉာဏ်လည်းမလုပ်ဘူး။ဒါဆိုတာသမီးတွေကတိတ်တယ်။ဖြစ်ချင်းကြီးပြောင်းသွားပြီ။ငါတို့ခင်ကြီးကတော့ပြောတော့ပြောတာပဲဒါပေမဲ့သူပြောတယ်လို့လို့တော့မဖြစ်ဘူး။အဲ့ဒါလို့ကိစ္စတွေအသေးမွှားတွေကစတော့စိတ်ထဲမှာဆင်းရဲတယ်ပင်ပန်းတယ်ဒေါမနတာတွေဖြစ်တယ်။ကျိဆိုတော့မကျေနပ်ဘူးဖြစ်တယ်။အဲ့လိုကြောင့်စိတ်တိုင်းအင်္ဂါခန္ဓာကိုယ်အင်္ဂါတွေအများကြီးပုံသွားတယ်နော်။မိဘတွေကလည်းတာသမီးတွေမှာသိတဲ့အခွင့်အရေးမပေးကြတာရှိတယ်။တာသမီးတွေဘဝကိုချုပ်ကန့်ထားတယ်။အဲဒါလည်းပဲအကြောင်းအများအများကြီးရှိမှာနော်။အကြောင်းတစ်ခုကတော့တာသမီးတွေကိုမယုံကြည်တာလည်းပါတယ်။ငါတို့သူတို့ကိုလွတ်လွတ်လပ်လုပ်ချင်တာလုပ်ပါလို့ခွင့်ပြုတတ်လို့ရှိရင်သူတို့ကမတင်တော်ရလုပ်လိမ့်မယ်လို့ဒီလိုချင်းနေ။ဖြစ်တင်နေဖြစ်နေပါလေ။သို့တော့ငယ်လေးတွေကတာသမီးတွေကိုလွတ်လွတ်လပ်ကြိတ်ခေါ်စဉ်းစားပြီးတော့လုပ်ရဲကြနေတဲ့တတ္တိရှိအောင်ပြုစုပြုထောင်လာမယ်ဆိုရင်အသက်20လောက်ဆိုရင်တော်တော်များများအမှားမှအကောင်းကျိုးကိုစဉ်းစားဝေဖန်သုံးသပ်တော့သူတို့ဘဝကိုတန်ဖိုးရှိအောင်နေတတ်ပါလားဆိုတော့ကလေးတွေကိုငယ်လေးတွေကလူကျင်ပြီးအများကြီးလိုတာနော်ဆိုတော့ကလေးတွေကလေးတွေလို့သဘောထားပြီးတော့အမြဲတမ်းနေရာတကာမှာလူကြီးတွေကဝင်ပြီးတော့စဉ်းစားပြီးလဲသုံးဖြတ်ပြီးလဲဒါမှဆိုသာသမီတွေရဲ့ဘဝမှာအသေးစိတ်ကကပြောနေတာကိုလုံသွင်းနေတာတချို့ကျလည်းပဲချင်းလုံးလို့နေရာတွေကအသေးစိတ်လိုက်လုပ်ပြီးသာသမီမှလုံခွင့်မရှိတော့ဘူးသတိမီရတို့ရဲ့ဘဝတို့အထက်ကျဘူးသူတို့ကသူတို့ရုံးကန်နေတာမရှိတော့ဘူးအဲ့လိုဖြစ်သွားတယ်အဲ့လိုကြောင့်သူတို့မှရှိရအဆန်းစားတယ်ထွက်မလာဘူးစဉ်းစားတတ်တာဝေဖန်တတ်တာကြီးလည်းပဲအရေးချင်းကြီးကထွက်မလာဘူးအဲ့တော့မိဘတွေကချုပ်ကင်မထားလို့ရှိရင်သူတို့ကသူတို့စဉ်းစားတဲ့ခါမှာသဘောမကျဘူးနဲ့အမှားရင်းတွေလုံးမိတယ်ဒါတွေကိုကြိုတင်ညွှန်ပြီးတော့အခုဖြစ်မိဘတွေကသတိမီတွေငယ်လေးတွေကစပြီးတော့သူတို့ကသူတို့စဉ်းစားတတ်အောင်လမ်းခွင့်ပေးဖို့တင့်တယ်နော်ငယ်လေးတွေကသူတို့စိတ်မှဖြစ်နေတာကိုသူတို့ကသူတို့ရှိပြီတော့ဒီအောင်တတိပဌာန်းတရားကိုအာထုတ်တတ်အောင်ဒိဋ္ဌိလုတ်ပေးနေစီတော်တော်များများမှာကလေးတွေကသူတို့ကစဉ်းစားတော့တယ်ကလေးတွေကလည်းပဲဒီကြီးရဲ့လေးစားမှုယုံကြည်မှုကိုလိုချင်တာနော်အဲ့တော့မိဘကငါတို့ကိုလေးစားတယ်ယုံကြည်တယ်တန်ဖိုးထားတယ်စိတ်ချတယ်အားကိုးတယ်အဲ့လိုဟာမျိုးရသွားပြီဆိုရင်သူတို့တော်တော်ကိုစဉ်းစားတယ်နော်ဒါဘုန်းကြီးဒီဘုန်းကြီးကိုယ်တိုင်ကလေးတွေနဲ့ထိတွေ့မှုနိစ္စမှုအများကြီးရှိပါတယ်သူတွေဒီမတွေလည်းအများကြီးရှိတယ်တကယ်တွေလည်းအများကြီးရှိတယ်အဲ့တော့သူတို့ဘဝကိုယဉ်ယဉ်ကျေးကျေးချာစဉ်းနေကြည့်တဲ့ခါမှာသူတို့မှာကောင်းရင်လေအများကြီးတွေ့ရတယ်။ဒီကြီးတွေကသူတို့ကိုလေးစားပြီးတော့တဖြည်းဖြည်းဖြည်းလမ်းစားလေးတွေဖော်ပေါ်ပြီးတော့အားပေးသွားမယ်ဆိုရင်တော်တော်ကိုကျေးဇူးတာတယ်။အင်မတန်ထင်းသိမ့်ပါလေ။ဒီခါလေးတနာပြန်တော့ကောင်းတယ်။သူတို့ကလည်းပြောတယ်။ကုဘဝကကိုတောင်ဝင်ယူရတာနည်းတဲ့တောင်ဝင်မဟုတ်ဘူး။သူတို့နားလည်အောင်ပြောပြတော့ကုဘဝကကိုတောင်ဝင်ယူတော့ကိုယ့်ကိုစဉ်းစားတော့ကိုယ့်ကိုဆုံးဖြတ်တော့လွတ်တဲ့ကုန်ရှင်မပြောသေးနဲ့။ဒါပေမဲ့နေရာတွေကတော့မဆုံးဖြတ်ပေးတော့ဘူး။မဆုံးဖြတ်ပေးရင်လည်းမဟုတ်ဘူး။တချို့နေရာတွေမှာကိုကျင်းတူတဲ့ဒီမှာမဟုတ်ဘူးကိုခင်နေသူခင်မတူဘူးအဲ့တော့ဘယ်လိုပဲအချိန်ကပြောလိုက်ရတယ်ဆိုတော့ဆရာမကြီးမထိခိုက်ဘူးဆိုရင်မိမိရဲ့ဂုဏ်သိက္ခာမိမိရဲ့အကျင့်တရားမထိခိုက်ဘူးဆိုရင်စိတ်ဓာတ်လုပ်ပါနော်ရှင်းရက်ကတစ်ခုပဲပြေးလိုက်တယ်နော်အများကြီးမထုတ်သေးတော့ဘူးဆရာမကြီးမထိခိုက်ဆိုရင်အကျင့်တရားဂုဏ်သိက္ခာမထိခိုက်ဆိုရင်အဲ့ဒါကလွယ်စိတ်ဓာတ်လုပ်ပါအဲ့လိုဆိုတော့သူတို့တောင်းဝန်သူတို့ကိုအပြည့်အထိုင်တယ်နော်အဲ့လိုကံမှဒီကလေးတွေကတော်တော်ကိုစဉ်းစားလာအကျိုးအပြောတယ်အဲ့လိုခွင့်ပြုလိုက်ရင်တော့အကုန်လုံးသူကအရန်လုပ်တော့ပါလေ။အဲ့ဒါဘာကြောင့်လဲဆိုတော့ငွေလေးတွေကစဉ်းစားဖို့မပြီးလို့ပဲ။အဲ့တော့အခုတလော့ရံကမှမိဘနဲ့တာသမီဒီလိုသဘောထားကိုးလဲမှုရက်မှုတက်တက်တာခဏခဏကြားရတယ်။မိဘတွေကသူ့တာသမီကိုခေါ်လာတယ်။ခေါ်လာတော့တတိယတာသမီကိုဆုံးမပါဗျာ။လာအပ်တယ်နော်။အဲ့တော့တော်တော်ပြောခဲ့တော့ဆုံးမရဆိုတော့ဗာဒိတ်ပြန်တယ်။ဒီလိုမိဘစကားကိုတတိမသိနာကမှလို့ဒီလိုပြောပြီးဒီဖုန်းကြီးကတော့အဲ့လိုပြောမယ်လို့မဟုတ်ဘူးနော်ဒီဖုန်းကြီးကဘယ်လိုပြောမယ်ဆိုတော့ ကိုဘွားကိုတံမိုးထားတာကိုဘွားကိုအကောင်းဆုံးဖြစ်အောင်ကြိုးစားပွန်နေပါဒါတော့ပြောကြည့်တာဒါလေးအခြေခံတော့ပဲတို့စဉ်းစားတောင်းလမ်းညွှန်ပေးလိုက်တာပေါ့နော်အဲ့ဒါလို့စိတ်မကြည်လင်ကြရတဲ့ဟာလူတိုင်းရဲ့ဘဝမှာနေ့စဉ်နေ့စဉ်ကျင့်ကြည့်နေတာတနေ့တနေ့လည်းကျင့်ကြည့်ရတာလေနည်းမှပေါ့နော်အလုပ်များများလုပ်လေလူများများနဲ့ဆက်ဆံလေလေဒါများများကြည့်ရနေတယ်ပဲကိုယ်နဲ့ကိုယ်နေတဲ့လူကတော့ဒါတွေ့ရမှာမဟုတ်ပါဘူးနေမှာပေါ့လေဒါတော့မှမိသားစုနဲ့တော့တွေ့ရအောင်ပါအပြင်ထွက်မယ်လုပ်ငန်းကြီးကြီးလုပ်မယ်လူအများကြီးနဲ့တွေ့မယ်ဆက်ဆံမယ်ဆိုရင်တော့စိတ်မကြည်လင်စရာစိတ်နောက်ဆက်ဖြစ်စရာတွေအများကြီးတွေ့ရမှာပဲအဲ့လိုမကြည်လင်စရာနောက်ဆက်ဖြစ်စရာတွေကိုတွေ့တိုင်းတွေ့တိုင်းဒေါသနဲ့ပတ်ကွဲမယ်ဆိုရင်ဘာဖြစ်မလဲအမှန်တန်ပြန်မှန်းလို့ပါနော်အမှန်ပြန်မှန်းလို့ပါဒါကြောင့် aggravation is an ever present threat တမင်လျာအင်းလေးလူတွေမှတ်စုတွေရေးထားတာပါကလေးကိုအခြေခံကြောရိုးပြင်ထားပြီးတော့အတိတ်တွေဖြည့်ပြောသွားပေါ့ရ။တချို့တရားဓမ္မတွေကလည်းနှမျိုးဖြစ်တယ်တရားဓမ္မပိဋကတ်မှာ။တချို့ကလည်းအရှင်ပြဟောတဲ့ခါအင်းနေလူညားလုံးနေလို့တတိယလိုနားမလဲ။မကြိုက်ကြဘူး။တတိယကလည်းအဲ့လိုအင်းနေလူလေးပါတယ်တတိယလိုကောင်းကောင်းသဘောပေါက်သွားတယ်၊စွဲသွားတယ်။အဲ့တော့နှမျိုးဖြစ်နေတဲ့အတွက်ကြောင့်သိခံကြဖို့တော့ပြောရမှာနော်။အင်းနေလူနားမလဲတဲ့တချို့တရားကြီးတွေဓမ္မကြီးတွေကတော့ဓမ္မလိုအတိတ်တွေဖြည့်ပြောတဲ့ခါမှာလိုအပ်တာတွေအတိတ်တွေကလုံးပါပါတယ်နော်အဲ့တော့ aggravation ဆိုတာကအဲ့လိုစိတ်မကြည်လင်စရာပိဿတယ်နော်တဝန်းကျင်မှာ is an ever present threat နော်ဆက်ကြတာကိုယ့်ကိုအန္တရာယ်ဖြစ်စေတာထိခိုက်စေတာနော်အများတိုင်းရှိနေတယ်ဟုတ်တယ်လားမဟုတ်ဘူးလားဟုတ်တယ်နော်ဆိုကိုယ့်စိတ်ကိုဟိုမခံကြအောင်စိတ်ရအောင်နောက်အောင်စိတ်တူအောင်အဲ့လိုလုပ်နေတဲ့ကိစ္စတွေကနေ့စဉ်တဝန်းကျင်မှာရှိတယ်It is a companion you have to learn to handle and to live with. Hello, say to the same to the other. It's a little bit. You know, see it now. Dabu, we look into a matter of who are Milan Shaya. Okay, two, pay Shalu Yama to the Payama. Okay, they look me up with me. Learn to live with. Do never see on the grammar. Loga Yia, who sit and Yia, Pio, Jutin Pan, Dean Cabro, who allow you.ဆောင်ပြောင်းနေတာမဟုတ်ဘူးနော်သူ့ဟာသူဖြစ်ခြင်းတွေဖြစ်နေတဲ့လောကကြီးဒီထက်မှကိုကမွေးဖွားလာတာကိုကတော့နားလည်ပြီးတော့အကျက်လုံးကြီးသွားမှာအဲ့တော့ဒေါသဖြစ်တဲ့ခါမှာစိတ်မတည်ငြိမ်မှုတွေအများကြီးဖြစ်တယ်စိတ်ရောရက်ခတ်တယ်နော်စိတ်တူတယ်အဲ့တော့ less aggravation means less unrest and less rushing အဲ့တော့စိတ်တူတာနည်းသွားလို့ရှိရင်စိတ်တည်ငြိမ်မှုပူရှိလာမယ်နော်စိတ်မငြိမ်တဲ့ဘုရားနေသွားမယ်စိတ်တူတဲ့လူကစိတ်တူတယ်ဆိုတဲ့ကောင်ကစိတ်မရှိဘူးဆိုတဲ့အတိတ်တွေပါနေပြီနော်ဆိုတော့ဘယ်အရာကိုဖြစ်စီသူကအရင်စလိုလုပ်မိတတ်တယ်မှားတတ်တယ်နော်စကားတွေဝင်သွားတတ်တယ်ဆိုတော့ဒေါသဖြစ်စီကစိတ်တူစီကစိတ်မကြည်စီနဲ့တွေ့တဲ့ခါမှာကိုယ်စိတ်ကိုအရင်ကိုယ်ဒီစားကြည့်လိုက်ပါတတိယနဲ့ကြည့်လိုက်ပါနော်ဆိုရင်လည်းပြောခဲ့ဘူးလေပါဠိလိုဆိုရင်ဆရာဝတ္ထာကဒေါသဝါစိတ်တံသဒေါသစိတ်တံတိပဇာနာတိနော်ဒေါသနဲ့တကွာဖြစ်သောစိတ်ကိုဒေါသနဲ့တကွာဖြစ်သောစိတ်ကိုယူတည်ဒီထက်ရောအောင်အတိတ်ပြန်ရင်တော့ဒေါသစိတ်ကိုဒေါသစိတ်ကိုယူတည်ဒေါသစိတ်ကိုလို့ပြောလိုက်ကြတယ်ကနော်ငါဒေါသကိုလို့အတိတ်ကိုဆိုလို့မရောငါမပါအဲ့တော့ဒေါသကိုကြည့်တတ်တဲ့အနေနဲ့မမြင်လို့လို့ရှိရင်တခါတလေဒေါသစိတ်တော်လေးနဲ့နည်းနည်းပေါ်လာတယ်နည်းနည်းဖြတ်ဖြတ်အဲ့လိုမြင်လိုက်တဲ့ခါမှာကိုကမဖန်တီးဘူးနဲ့ဖြစ်လာတယ်ပါလားဆိုတော့ဘောင်းဘောင်းတည်သူလူမကြတဲ့အာရုံလေးတစ်ခုနဲ့တွေ့ရပြီးတော့ပြုံးပြန်ဒေါသလေးတစ်ခုကပေါ်လာတယ်နော်ဒီအဲ့လိုမြင်လိုက်တဲ့ကမ္ဘာဒီဒေါသကငါမဟုတ်ပါလားဆိုတာပူရှင်းတယ်သူကဒေါသနဲ့ငါနဲ့တခြားစီဖြစ်သွားရင်အဲ့ဒီဒေါသကိုဟန်ဒယ်လုပ်ရတာအင်တန်လွယ်သွားတယ်နော်အဲ့ဒီတစ်ခုကိုသဘောပေါက်ဖို့အင်တန်ရေးကြည့်တယ်ဘယ်လိုကိလေသာဖြစ်ဖြစ်ငါဆိုတဲ့တက္ကရာဒိဋ္ဌိအထောက်ပံ့ကိုရရင်အာပူကြီးတယ်ငါဆိုတဲ့တက္ကရာဒိဋ္ဌိအထောက်ပံ့ကိုမရလို့ရှိရင်ဒီပိတ်အာမကြီးဘူးနော်ဖြစ်ကျော်လည်းမရှိဘူးဖြစ်တဲ့အင်အားလည်းပဲတိတ်မကြည့်ဘူး။ငြင်းငြင်းနဲ့ကြည့်ရပါတယ်နော်။အဲတော့ဆိုရင်ကဥပါဏာလဲဒေါသလာမှာ။ဒေါသဆိုတဲ့လို့သူတစ်ပါးကကိုယ်ကိုမခံကြအောင်ပြောတာတခုတည်းလို့ဒီလိုနေစတင်နော်။ကိုယ်ကျမကြီးနဲ့ပတ်သက်တာဖြစ်ဖြစ်အလုပ်ကနေပတ်သက်တာဖြစ်ဖြစ်တခုခုနဲ့ပတ်သက်လို့ဒေါသဖြစ်နေတာ။ဆိုရင်ကဒါဒီအလုံးကဒေါသပဲ။အဲတော့အဲ့ဒေါသဖြစ်တဲ့ကံမှာကိုယ်ခန္ဓာကိုယ်မှာဘယ်လိုခံစားရတယ်လဲ။အဲ့ဒါလေးသူချက်ကြည့်ပါ။ခန္ဓာကိုယ်ပူလာတယ်၊ခြေတွေပြန်လာတယ်၊အသက်ရှူတာမြန်လာတယ်၊နှလုံးတွေခုန်လာတယ်အဲ့ဒီမှာစိတ်ကလည်းမငြင်းတဲ့ကြောင့်စဉ်းစားတာတေးခေါ်တာကဖြည်းဖြည်းချင်းချင်းအစီအစဉ်တကြမဖြစ်တော့ဘူး။ရောက်ရထားပေါ်ကိုရောက်ဒီရောက်ဖြစ်နေတာ။အစီအစဉ်မရှိတော့ဘူး။ကြောင့်ဒေါသဖြစ်လို့ရှိရင်စနစ်မရှိတော့ဘူး။ discipline မရှိတော့ဘူး။ ့ဒေါသနေတော့လို့ရှိရင် you have fewer fears and fewer worries ဒေါသနေတော့လို့ရှိရင်ကြောက်တာလည်းနေတော့တယ်အမှန်တော့ကြောက်တာလည်းဒေါသပဲ worries ကလည်းတောကလည်းဒါလည်းဒေါသပဲအဲဒေါသဖြစ်တာကိုသိတာများလာလိမ့်လေကြောက်တာဆိုရင်ဒါတစ်ခါနေလာလိမ့်မယ်နော်ဆိုရင်ဒါကိုသိလိမ့်လေဆိုရင်ဒါနေသွားလိမ့်မယ်အဲ့ဒါတကယ်လက်ပြလို့ရှိမှာပဲသိမယ်အခုတတိယတက္ကသိုလ်မှာဒီဆိုတော့အများဆုံးအချင်းတော့ကြောင်းနေတယ်အင်ဂျင်နီယာတွေများတယ်နော်သူတို့ဒီမှာတာဝန်တွေအများကြီးထားတယ်အလုပ်တွေကလည်းပဲဘယ်တော့မှမှန်းထားတဲ့အချိန်မှမပြီးအများအား target date ကလုံသွားတာဒီလိုများတာနော်လုံချင်တဲ့ပြည့်စုံများတာလို့လုံသမားများတယ်စသဖြင့်အလုပ်တွေကအများကြီး rush လုပ်ရတယ်ဆိုတော့စိတ်ပင်ပန်းနေဒီစိတ်ပင်ပန်းနေမကဘူးကိုယ့်အထက်ကလူကြီးတွေကအကြံကြံလာတော့ကြည့်နေစိတ်ဆင်းနေတာဆိုတော့လူကြီးလာမယ်လို့ကြားကြတယ်ကစိတ်ကတော်တော်ပူးနေနော်မနေ့ကပဲအဲ့ဒီကျောင်းနေတဲ့နေင်းတဲ့ကဒီအကြောင်းကိုပြောတာမနေ့ကလူကြီးလာမယ်ဆိုရင်ဒီနေ့နေလို့မရတော့ဘူးသူကမလုပ်ထားတယ်ကအဆင်ပြေရလား LINE ကဘာပြောရမလဲဘလို့အစီအစဉ်နဲ့ပြောမလဲဘာလို့ကြရမလဲလူကြီးကဘယ်လိုများစုမလဲဒါတော့အဆင်နဲ့ကျင်ထားရမယ်နော်ဆိုတော့ညဥ်ကလေးကကောင်းကောင်းတော့အဲ့လိုမပြောတော့ဘူးအဲ့လိုဆိုရင်ဒီလူကညလေးကအေးအေးပြတ်တော့မယ်နော်ဆိုတော့ပင်ပန်းဘလို့စိတ်ဓာတ်အင်းအောင်ခန္ဓာကိုယ်အင်းအားလည်းကုန်မယ်ညမှလည်းပဲအေးအေးပေါ့အောင်ဒီနေ့ချေအဲ့လိုမရဘူးအေးပြတ်မယ်နော်မင်းလည်းကြောက်လို့ပဲအစောကြီးအဲ့ကနိုးကလေးကပူနေပြီးတော့ကညားနေတယ်နော်အဲ့လိုလူကလူကြီးနဲ့ပြည့်တဲ့ခါမှာဘယ်လိုပြောမလဲလို့ဒီသူစိတ်မငြိမ်တတ်တဲ့ကြောင်းသူဘာပြောမှန်းတောင်သိမှာမဟုတ်တော့ဘူးကြောက်နေတာလေးစဉ်းစားလိုက်ပျောက်သွားလိုက်အဲ့လိုဖြစ်တော့မှာနော်ဒါတကယ်လက်ပြုတ်ဖြစ်ခဲ့တဲ့ကိစ္စတခုပြောနေတာပါအဲ့လိုကြောက်နေပတိတရားကြီးတွေကိုဒီလိုဆွေးရင်တော့ကများတဲ့ချိန်မှာကိုယ်စိတ်ကိုသိချင်ကြည့်ပါဆွေးရင်တော့ကများနေတဲ့တိကျအင်အားကြီးကုန်ခန်းသွားနေတယ်ဒီအင်အားအားကိုချစ်တာကိုလိုတယ် resort လို့ပို့လိုတယ်ဆိုတဲ့အကြောင်းအများကြီးပြောပြတော့သူတို့တော်တော်စူးစမ်းပါတယ်ချက်ချင်းတော့ဖြစ်မလာဘူးတတိယစူးစမ်းကြည့်တဲ့ဆောင်မှာအဲ့ဒီတော့ကဖြစ်တဲ့စိတ်ဆွေးနေစိတ်ကခြေတီးတီးအေးကြလာတယ်ဆိုတော့နောက်နေ့မှလို့ဆရာဒီကိစ္စကိုခေါင်းအေးနေလို့လည်းပြောပြရှိတဲ့ကိစ္စလည်းပဲအေးစီပြောနေတော့တာတည့်ရတယ်ဆိုတော့အဲ့ဒီခါကြီးပြောပြတဲ့နာမည်ကဥတင်အောင်ဆိုတာ project တော်ကြီးကြီးအေးလေးဆန်လေးစိတ်တစ်ခုကိုတာဝန်ထားတဲ့ project မှလုပ်ရတယ်ဒါသူပြောတယ်အခုတော့လောက်ကနေတာပို့ပြအဆင်ပြေလာတယ်တဲ့လုပ်ငန်းကတော့အရင်လိုပါပဲအင်တာပင်မပါတယ်အလုပ်ကတော့ရော့မတော်ဘူးပိုတော့ပိုးလာတယ်ဒါပေမဲ့စိတ်ပင်မမှုတော့ရော့သွားတယ်အင်းငတ်တဲ့ confident အများကြီးတိုးလာတယ်စဉ်းစားရဲတယ်အေးအေးစဉ်းစားတယ်နှိမ့်နေတာစဉ်းစားတယ်သုံးဖြတ်ရဲတယ်အင်းတော့တစ်ခုခုသုံးဖြတ်ပြီးငါသုံးဖြတ်တာမှန်ရင်လားခြေတုံချတုံဖြစ်ရတာနဲ့လည်းနိုင်ပေါင်းများစွာအချိန်ကုန်သွားတယ်သုံးဖြတ်စိတ်ကိုပြန်ပြင်ရအောင်မလားအဲ့လိုစိတ်မချဘူးကိုယ့်ကိုယ်ကိုမယုံအခုတရားထုတ်လာလို့စိတ်တည်ငြိမ်အေးချမ်းမှုတော်တော်လေးရှိလာတဲ့ခါမှာအဲ့ဒီခုခုစဉ်းစားလိုက်ရတယ်ရှင်းရှင်းလင်းလင်းလေးစဉ်းစားလို့ရပြီ။ဆုံးဖြတ်လိုက်ရတယ်အဲ့ဆုံးဖြတ်ချက်ကအေးအေးဆေးဆေးဆုံးဖြတ်တော့ခိုင်မာတဲ့ဆုံးဖြတ်ချက်ဖြစ်သွားတယ်။ခဏခဏခုဆုံးဖြတ်ချက်ကိုပဲကိုမယုံလို့နော်။ပြန်ပြင်ရတာလည်းနင်းသွားတယ်။တို့ကြဆိုကြချင်းလည်းပဲခေါင်းအေးအေးဆေးအေးနဲ့ပဲရှင်းပြလိုက်တယ်။အဲ့တော့ဘယ်သူမှသူတစ်ပါးအလုံးချကိုဒါရင်လုံးကြီးလုံးမသိနိုင်ဘူး။နော်။အဲ့တော့ကိုဘလောက်စူးစမ်းကြည့်တာဒါရင်လုံးကြီးတော့အလုံးချမှဖြစ်တယ်။တော့လူကြီးတွေကလာပြောမင်းများဆက်ရှိလိုက်ကြမှာလည်းပဲအချင်းချင်းအေးအေးဆေးဆေးသူပြောနေတယ်ဆိုတော့သူပြောတဲ့စကားအတိအကျတစ်ခုပြောမှာဆိုရင်တရားထုတ်လာပြီးတဲ့နောက်မှာသူ confidence အများကြီးရှိလာတယ်ဒါရင်မကလေးကိုသူပြောစကားကအတိအကျကိုတော်မှာဆိုရင်နော် over confidence ရှိနေမှာတော့ရှိရတယ်ယုံကြည်မှုအမတန်ရှိလာတာဒီကိုဆိုနော်အဲ့တော့တတိရှိလာတဲ့လူကအဲ့လိုပဲဖြစ်လာတယ်တတိကိုရှိလာတယ်စိတ်ဓာတ်အင်အားတွေပြည်နေများတွေပုံပြတ်ပြက်လာတယ်တတိရှိနေတဲ့ကြောင့်ပဲစိတ်မှာကြည်လင်အေးချမ်းမှုလည်းရှိတယ်အတိအကျနဲ့ပို့ထွက်လာတယ်တတိလည်းပို့ထွက်လာတယ်ဒါကြောင့်အားရှိလာတာပေါ့ဒါကြောင့်အားငယ်စိတ်ကြောက်စိတ်ဆိုလည်းဒေါသတမျိုးပဲနော်အဲ့ဒီအားငယ်စိတ်ကြောက်စိတ်ကိုနိုင်နေမှုကတတိပဋ္ဌာန်ပဲရှိတယ်တခြားနည်းလို့မရဘူးဆိုကိုယ်စိတ်ကိုကိုကြည့်ပြီးတော့တည်ပြီးတော့တဏ္ဍလောက်ပြေးကြအောင်ထားတော့ပို့တယ် 1 hour of intensive aggravation costs you more energy than 12 hours of hard workတဏှာကြီးတော့ပြင်းပြင်းထန်ထန်တောကဖြစ်လိုက်ရမှာဆိုရင်စိတ်တူလိုက်ရပြီဆိုရင်အဲ့ဒီတောကဖြစ်လိုက်ရတာ12နာရီလောက်ဟို hard work ဆိုတာပင်မနဲ့အလုပ်ကိုလုပ်လိုက်ရတာထက်အားဖို့ပုံသွားတယ်ငယ်တဲ့လူတွေကတော့တက်ကြည့်မှာမဟုတ်ဘူးအသက်40ကျော်50နာရီလောက်လာပြီဆိုတော့အများကြီးသိလာတယ်နည်းနည်းလို့စိတ်ပင်ပန်းသွားလို့ဆိုလူကတော်တော်ကိုနှုံးသွားတာနော်တခါတော့မျက်စိမှိတ်ပြီးတော့မှိတ်နေတယ်တော့တာမတက်နိုင်တော့အထူးသဖြင့် hard work ဘာလို့ယောဂကြည့်ရလဲဆိုတော့ပိုသိတယ်နော်အဲ့တော့ဆရာဝန်ကြီးတယောက်သူမှာ heart yoga ရှိတယ်။အဲ့တော့ဒီကိုယ်တိုင်လည်းပဲဒီဆရာဝန်ကြီးဆိုတော့သူ yoga ရှင်ကြီးတည်တယ်။ဆေးလက်ကြီးစားနေရပါလေ။သူဖြစ်တဲ့ yoga နာမည်ကတော့အများကြီးအဝိနော် yoga ပါပဲ။ဟို infarct လို့သူအတူကခေါ်တယ်။ myocardial infarction လို့ခေါ်တဲ့ yoga ပဲ။အဲ့တော့တရားထုတ်လာတဲ့နောက်ပိုင်းမှာသူပြောတယ်တရားများများထုတ်လာလို့ရှိရင်ဆေးတောက်ရတာငဲသွားတယ်။ ဘာဖြစ်လို့လဲစိတ်ကြည်အေးချမ်းလာလို့နော်တော်ပြီနှလုံးနဲ့စိတ်နေတာတော်တော်ကိုနီးစပ်တာပါစိတ်မှာတခုအပြောင်းလဲဖြစ်နေတယ်ဆက်ကမချာဆက်ကနှလုံးကခုန်လာတယ်တင်းတင်းတင်းတင်းနဲ့တခါလေသူနှလုံးခုန်တာကိုသူသိနေတယ်မမှန်တော့ဘူးဆိုရင်ဟုတ်လားတရားထုတ်လာလို့ရှိရောတဲ့စိတ်တော့လည်းနည်းသွားတယ်စိတ်ရောတော့ပုတ်တိလည်းတောက်ရတော့မှာပဲသူကလည်းဆီအောင်ဆိုတော့မတောက်လို့မချင်းမှသူသိတယ်ဒါပေမဲ့တရားထုတ်လို့တတိကောင်းလာတဲ့ခါမှာစိတ်တော့လည်းသုံးဖို့တကူလောက်ဖြစ်အောင်ကြောက်သွားတယ်ဒီမှာတနည်းကိုသုံးချင်တော့မှကတကယ်လောက်ပဲတောက်ရတယ်သူကမနေ့စောစောလည်းတရားထင်နေနေ့လေတချို့တရားထင်နေညမှလည်းတချို့တရားထင်နေအဲသူပြောတဲ့စကားကအတူကြပြန်ကုတ်လုပ်မယ်နော်သူကမနေ့စောစောထပြီးတော့တရားထိုင်ရစ်ဖို့ဆိုရင်ညာဥပိုင်းမှာတရားထိုင်ပါပဲရတယ်။ညာဥပိုင်းမှာတရားမထိုင်တဲ့နဲ့တရားမမှတ်တဲ့နဲ့အိတ်လိုက်လို့ရှိရင်မနဲ့မတော်နဲ့မထနိုင်ဘူး။ခန္ဓာကိုယ်နဲ့စိတ်ကအင်အားမပြည့်ဘူး။မထချင်လုံးဝတည်တယ်။ဒါဟာကိုယ်တို့ဒီညာကျုံမှုတာရှိလို့ရှိတယ်။ဒါတကယ်အမှန်ပဲ။အဲ့တော့ညာဥပိုင်းမှာထိုင်နေလောက်ထိုင်ပြီးတော့တရားထုတ်ပြီးတော့သူကတော့တော်တော်အားထုတ်နေပါလား။ညာဥပိုင်းမှာအနည်းဆုံးတစ်နာရီထိုင်တယ်။အိတ်နဲ့လည်းအိတ်မပြောင်းရင်ကြားမှာရတဲ့လောက်အချိန်ကြီးတရားထုတ်တာပဲ။တကယ်လို့လည်းပဲလုံးလုံးချင်းဒီတရားထုတ်တာအဲ့ရပဲတရားမထပါဘူးနော်အဲ့ဒီအချိန်မှာတခုခုတွေးမိလို့ရှိရင်ဒီတော့ကအရှင်ကြောင့်စိတ်ရှင်လေးကပြတ်သွားတယ်တော်နဲ့ပြန်အဲ့လိုမရဘူးဒါလူကြီးတွေဖြစ်နေကြတာရှိရင်နော်40ကျော်ရင်ဒီလိုမျိုးဖြစ်လာရင်နော်နှင်းနှင်းချက်ချက်တ냐လုံးတော့ရှောက်တချိုးတဲ့နဲ့အဲ့လိုရတယ်ကွာငါတနေပါလေမင်းမင်းမင်းမင်းနဲ့နိုးလိုက်ပြောလိုက်နိုးလိုက်ပြောလိုက်ဒီကလူငယ်တွေကတော့သိမှာမဟုတ်ဘူးနော်တော်တချို့လူကြီးတွေကညီးတယ်ငါအဲ့မပြောဘူးပြောတော့လူငယ်တွေကညီကြတယ်လာတာပါလေအများအားအိတ်နေတာပဲအိတ်မပြောဘူးကပြောနေတာအများအားအိတ်နေတာပဲမနော်လူငယ်လေးကသဘောမပေါက်ဘူးဒီကြီးကခဏလေးနှင်းလိုက်ပြန်နိုးနေတာအကြာနေတာနော်အဲ့တော့တည်ရင်နိုးတဲ့ချိန်မှာဆက်ချင်းတရားရှိမှလို့ရှိရင်စိတ်ကကြည်လင်ဥကြံပြီးတော့ပြန်အိပ်ပျော်သွားပါလိမ့်မယ်ပျော်သွားပါစေကိစ္စမရှိဘူးနှင်းချက်ချက်အေးချင်းနဲ့အိပ်ပျော်မနော်နိုးတာနဲ့နိုးနိုးချင်းဆက်ချင်းတခြားစိတ်ဘာမှမပြေးပါနဲ့အိပ်ရက်ကလေးပဲနိုးပြီလို့သိတယ်နေရတဲ့ဆက်ချင်းတရားထုတ်ပါမတွေးပါနဲ့တွေးလိုက်လို့ရှိရင်တောကဖြစ်ကြရဲရောက်သွားနိုင်တယ်နော်အဲ့တော့တောကဖြစ်တဲ့အရှင်ရမနေဖို့အမှန်တန်ရေးကြည့်ပါလေဘယ်ကိစ္စဖြစ်ဒီအရှင်ရရင်အရှင်ဟိုတိုင်းသွားတာနော်အဲ့ဒါကိုပဲပဋ္ဌာန်းဋ္ဌာန်းတော်မှာတော့အာဇီဝနာပစ္စည်းရောလို့ခေါ်တာအလေးအကျဉ်းကြီးအလေးအကျဉ်းအလေးအကျဉ်းများနေဖြစ်ပေါ်ရလွယ်သွားတယ်နော်ကောင်းတာဖြစ်ဖြစ်ဆိုးတာဖြစ်ဖြစ်ဒီတိုင်းပါပဲအဲ့တော့အဲ့ဒီကကြီးကမြတ်ဦးခိုင်းလည်းဒီလိုပဲတရားထုတ်တော့အဲ့ဒီတရင်လုံးလည်းတရားထုတ်တယ်မနေ့နိုးနိုးချင်းတရားထုတ်တယ်ဒီနော်မင်းနဲ့တရားရှိခိုးပြီးတော့တရားထင်နေတာဒီမင်းကင်းနဲ့တရားဖျားရှိခိုးတာလေအားလုံးကိုတတိနဲ့ကပ်အပ်ပြလုသွားတာပြီးရင်တမနဲ့ခေလုံးသူစေုံသွားတော့လုတ်ချက်ပြီးတော့တံဝန်လေးလုတ်ရတယ်ပြီးတော့အခုခေတ်ဆရာဝန်ကြီးလည်းတနာဖို့အတန်ကောင်းပါတယ်စေုံမှလုတ်ပြီးုံနဲ့သူတို့ကအလုတ်ကမပြီးသေးဘူးညနေကျတော့ဘာလုပ်ရသေးလဲစေကန်းတစ်ခုခုမှသွားပြီးတော့အလုတ်တစ်ခုကိုဆက်ပြီးတော့လုတ်ရသေးတယ်နော်မတက်နိုင်ဘူးနော်သူတို့မှလုတ်မှပဲဖြစ်တော့လေဘဝချင်းကအဲ့တော့သူကဘယ်လိုပြောလဲဆိုတော့မင်းလည်းဆန်းနိုင်တိုင်းလောက်မှာတတိတော့တရားမထိုင်လို့မဖြစ်ဘူးဗျာ။ရအောင်ထင်ယူလို့တော့တရားထိုင်တာ။မဖြစ်ဖြစ်တဲ့နည်းရအောင်ယူရတာ။အဲ့ဒီမင်းလည်းဆန်းနိုင်တိုင်းလောက်မှာတရားမထိုင်နိုင်ရလို့ရှိရင်ဒီလိုညနေခင်းအလုပ်ဆက်လုပ်လို့မဖြစ်တော့ဘူး။သူက one out ဖြစ်သွား run down ဖြစ်သွားတယ်နော်။အိုင်ကုန်ခါမှခြေလက်ကမတင်နိုင်ဘူး။အဲ့တော့မင်းလည်းသမစားပြီးတော့ဘလောက်အရေးကြီးကြီးပြီးပြတ်တာလား။ပြတ်ပြတ်တော့ကိုပြောထားတာ။အဲ့ဒီချင်းမငောက်လာမခုံးဘူး။လုံးမလို့။အဲ့တူကဒီနေရာလေးမှာအေးအေးဆေးဆေးတရားထိုင်နေကားလေးကနာလီကနာနေနေအပန်းဖြစ်နေတယ်။ပြီးရင်လည်းနေကင်းလို့လည်းဆက်လုပ်သွားတာ။ညနေကျရင်လည်းပဲအဲ့လိုပဲတရားထိုင်ပြီးမှအိတ်သွားတာနော်။အဲ့ညတော့မှသူပြောတဲ့ကိစ္စတွေတခုကိုအင်တာအရေးကြီးတဲ့ကိစ္စတွေတခုကိုပြောချင်တယ်။သူစီလာတဲ့ဒီနာတွေကစိတ်နဲ့လူလည်းရှိတယ်၊ချမ်းသာလူလည်းရှိတယ်နော်။ဟိုယာဘူးကခင်းနေတဲ့လူလည်းရှိတယ်၊ကြီးတဲ့လူလည်းရှိတယ်။အဲ့တော့ချမ်းသာတဲ့လူ၊ယာဘူးကြီးတဲ့လူအဲ့လိုဒီနာတွေရောက်လာတဲ့ခါမှာသူတို့အလိုကျကျင့်တ်အောင်တော်တော်ကြိုးစားပြီးလုပ်ပေးရတယ်နော်သူတို့ပညာလူကြီးတဲ့လူဆိုရင်ကိုယ်စိုးရင်တော့ကို့မှာအလိုမကျမြန်ဖြစ်သွားမလားဆိုတာအဲ့လိုစိုးရင်ရတဲ့ကောင်မဒီစိုးရင်စိတ်ကြီးလာလို့ရှိရင်သူတို့ကြာရထက်လာတာအမူအရာတွေကမမြင်ကြတော့မင်းလာလာကစကားကြီးမှားဆုံးနော်လူနာပြန်ပြောတာကလည်းတခါလေမကြမ်းလို့ဖြစ်တော်လို့နောက်တစ်ခါထမ်းမေးရလို့ဖြစ်သွားတော့မိဘတို့ကနှခါမေးရတဲ့ပုံကိုပဲခုနပြောတာကငါမထောင်ရဲ့လေကိုဆိုတဲ့အပြစ်တင်တဲ့စိတ်မျိုးကဒီဘက်ကမှဖြစ်သွားပြီလားဆိုတာတွေးပူတော့တယ်အဲ့လိုပုံသွားရင် education ပုံများလာတယ်နော်အဲ့တော့တော်တော်အမှားကြီးဖြစ်တယ်ဆိုတော့အဲ့လိုတစ်ခါတည်းတော့ဒီလွတ်သွားတာပါနော်ဆိုရင်စိတ်ကအာကြည့်သွားတာပါစီးရီကိုဆုတ်တာတော့လူနာကိုတိတ်ချာအင်းစီးထိုးဝယ်ပြင်ဆင်ပေးလိုက်တာပြီးတော့ကတိလေးနဲ့တိတ်ချာလေးစိတ်ကိုထိုးလိုက်တယ်သူကတော့တိတ်ချာပြောပြနေတာပဲဒီ syringe ကိုတိတ်ချာ တွန်းတော့စီဟစ်တွန်းပလက်တာပြီးရင်ဒီအကလေးကိုပြန်နှုတ်လိုက်တာဆိုတော့အဲ့ဒီနေရာမှာဟိုဘောလေးနဲ့ထုတ်ပြလိုက်တာတွေကဒါအသေးသေးသူတီးပြီးတော့မှတ်ပြီးတော့လုတ်တဲ့အခါလေးရှိတယ်အဲ့လိုလုတ်ပြီးသွားရင်လည်းတတိယလုတ်လို့ရှိရင်အစီအစဉ်လေးကတော့သူပြတယ် rush မလုပ်ဘူးမမြန်ဘူးပြီးတော့လည်းနေတယ်သူတော့အမှားမရှိအေးစီစီ step by step သူတို့လုတ်သွားနေတာဒါဟုတ်လို့နေတဲ့အချိန်မှာလည်းတတိယရှိတယ်ဒါလုတ်ပြီးရင်လည်းမလုတ်ရမယ်ဆိုတာချက်ချင်းပြနေတယ်တိတ်မစဉ်းစားရဘူးနော် step တစ်ခုနဲ့တစ်ခုကအလိုလိုပဲသွားနေတာအဲ့လိုခံပါတဲ့စီထုတ်ပြီးလို့စီတောက်စီပြင်းစရာရှိတယ်ဆိုရင်စီပလင်းကိုလှမ်းရတာတခါတည်းကြည့်စရာတော့မလိုဘူးတဲ့တစ်ချက်ကြည့်လိုက်တဲ့လက်ကစီပလင်းကြီးရောက်သွားတယ်တတိလွတ်တဲ့ခါမှာအဲ့ဒီမျက်စိရှိရစီပလင်းကိုတော့မှတခါလေးမမြင်ဘူးဟိုပလင်းကံဒီပလင်းကံနဲ့သူ့မှာအလုပ်ကြီးရှုပ်နေတာမှားကုန်တာတော့တတိရှိနေတော့လက်ကစီပလင်းရှိနေတော့အစင်းနဲ့ရောက်တဲ့လိုတဲ့စီပလင်းနဲ့တူမှပါလာတယ်မက်ဂျစ်လိုဖြစ်နေတာနော်တတိရှိနေအဲ့လိုဖြစ်တာအဲ့တော့အဓိကပြောချင်တာကဘာလဲဆိုတော့သူပြောတဲ့စကားကိုကိုယ်ပြန်လုပ်မယ်နော်အတိအကျသူပြောတဲ့စကားလုံးတတိမရှိတဲ့ခါမှာတဲ့လူနာရဲ့အချိန်ဝါကသူ့ကို overform လုပ်သွားတယ်။ဒီစကားကိုသိလို့ရှိရသဘောပေါက်စီတယ်။တတိရှိနေတဲ့ခါမှာတော့တဲ့လူနာရဲ့အချိန်ဝါကသူ့ကို overform လုပ်လို့မရဘူး။ဒီ overform ကလေးစကားလုံးကသူ့ကိုယ်တိုင်တွန်းလိုက်တဲ့စကားလုံးပဲနော်။သူ့တော့သူ့ဥပါဒီစကားလုံးသူ့တော့သူ့တုံးတာကိုပြန်တုံးပြရတာပါ။အဲ့ဒီအဓိပ္ပာယ်ကဘာလဲလို့ overform လွှမ်းမိုးသွားတာနော်။သူများအချိန်ဝါကကိုယ်ကိုလွှမ်းမိုးသွားတယ်နော်။တတိလွတ်သွားလို့ရှိရင်သူများကိုယ်ကိုလွှမ်းမိုးတယ်နော်။တတိရှိနေဒီကဘာကိုလွှမ်းမိုးလို့မရဘူးဘယ်ဟာကြိုက်တယ်လဲအဲဒီကဘာကိုလွှမ်းမိုးသွားတဲ့အချိန်မှာကိုယ်စိတ်အချင်းကိုလို့ရှိလဲနည်းနည်းလေး inferiority feeling တဘောမျိုးနော်နည်းနည်းလေးစိုးရင်စိတ်ကြောက်စိတ် fear anxiety ရှိလာလိမ့်မယ်အဲ့ဒီစိတ်လေးကိုပြန်ကြည့်စမ်းပါဒီလို fear anxiety နဲ့ inferiority feeling ဖြစ်နေကမှာသူစိတ်က dignity ရှိလား dignity ရှိနော် dignity ကိုဒီကိုကြီးတော့နားလည်လောင်ပါတာမရမှာဆိုတော့တည်ကြည်မှုခံရမှုလို့ဆိုပါတော့နော်မင်းတက်မှုတည်ကြည်မှုခံရမှုသူ့ကိုယ်သူယုံကြည်မှု confidence မရှိဘူးနော်ဆောတတိလွတ်သွားလို့ရှိရင်ကိုယ့်ကိုယ်ကိုယုံကြည်မှုနည်းသွားတယ်နော်စိတ်ရင်းစိတ်ကြောက်စိတ်အားငယ်စိတ်တွေဝင်လာတယ်တတိရှိလို့ရှိရင်ကိုယ့်ကိုယ်ကိုယုံကြည်မှုရှိနေတယ်စိတ်ရင်းစိတ်ကြောက်စိတ်အားငယ်စိတ်မရှိဘူးသူ့ကိုတေချာအာရုံဆိုင်ဆိုတော့ကျင့်နဲ့အောင်ဒီတစ်ဆက်အကုန်လုပ်ပေးတယ်ကိုယ့်ဘက်ကတက်နေတော့အကောင်းဆုံးလုပ်တယ်နော်သူကျင့်တတ်တယ်ကျင့်တတ်တယ်တော့အကောင်းဆုံးထဲ့ကုန်တာတော့လုံးဝမစင်သာဘူးအဲ့ဒါကငါတက်နေတော့အကောင်းဆုံးဖြစ်အောင်လုပ်ပေးလိုက်ပြီဆိုတဲ့ယုံကြည်မှုလည်းကိုယ်မှာရှိတယ်။ကျင့်တတ်ရလားဆိုတဲ့အပြေးတော်ကလည်းမပေါ်လာဘူး။ဆိုဒီစိတ်နှစ်ခုဘယ်လောက်ခြားနာလဲဆိုတာကိုသဘောပေါက်သိနေတာနော်။ဒါကြောင့်ခဏခဏအိမ်တို့ကလည်းမေးဘူးတယ်။တတိရှိနေတဲ့ခါမှာဖြစ်ပေါ်နေတဲ့စိတ်ရဲ့အခြေအနေနဲ့တတိမရှိတဲ့ခါမှာဖြစ်ပေါ်နေတဲ့စိတ်ရဲ့အခြေအနေဒီနှစ်ခုခြားနာခြင်းကိုသိချာကြည့်ပါ။သိချာကြည့်တဲ့လူငင်သွားလို့ရှိရင်ဘယ်လိုနေရရင်အကောင်းဆုံးဖြစ်မလဲဆိုတာကိုကိုယ့်ကိုတွေ့ပါလိမ့်မယ်။အဲ့တော့အဲ့ဒီဆရာဝန်ကြီးကသူ့ကိုယ်တိုင်တွေ့ကြုံပြီးတည်းလို့ပြောပြတာပါ။ဒါအင်တာမှတ်သားထိုက်ပါလေ။ကိုယ့်ကိုယ်ကိုဒီနေ့ရှိတာကြက်ကြက်ကြီးကြီးပဲနော်။ဒီကြီးလေးလေးအေးအေးချမ်းချမ်းကြောက်စိတ်ဆွေးရင်စိတ်အားငယ်စိတ်မရှိနဲ့နဲ့။ဒီစီစီလှုပ်သွားနေတာကိုလူတိုင်းလူတင်တာပဲနော်။အဲ့လိုလှုပ်သွားလို့ရှိရင်စိတ်မှလည်းအေးချမ်းမှုရှိတယ်။ရုပ်ကလည်းပဲအေးချမ်းမှုရှိတယ်။စိတ်ဒီဒီမျိုးရှိတယ်။ခံရမှုရှိတယ်။တရားအရုဒ္ဓလေးချင်းများတဲ့လူဆိုရင်တယောက်နဲ့တယောက်အကဲခတ်ကြည့်ရင်သိနိုင်တယ်။သူ့မှာလမ်းလျှောက်သွားတာမြင်တော့မှတတိယလမ်းလျှောက်သွားရင်ခြေလာမြင်တာမျိုးရှိတယ်။နှေးလာမြင်တာပဒါနာမဟုတ်ဘူးတော့တခါလေးအရေးကြီးတဲ့ကိစ္စရှိလို့တွတ်တွတ်တွတ်နဲ့သွားတာလည်းရှိပါလား။ဒါပေမဲ့တတိယနဲ့သွားတဲ့ခါမှာအဲ့ဒီခြေလမ်းတွတ်တာထဲမှာကိုပဲတမျိုးတည်ငြိမ်မှုလေးပါတယ်။အဲ့ဒါအကဲခတ်တိုင်းမှာတွေ့တယ်။အဲ့တော့ကိုကိုကိုတော့အများဆုံးသိတာပေါ့နော်။Aggravation lowers your irritation threshold. Irritation threshold. Threshold ဆိုတာကြော်စရာအခမ်းအနားလေးတစ်ခုပြောတာနော်။ဒီတကားပေါ်မှာစကားခုံတယ် threshold လို့ခေါ်တာ။အဲ့တော့ irritation ကတက်လာလို့ရှိရင်သူခံနေတဲ့အတိုင်းအတာတစ်ခုလုံးတဲ့ဆံမှာကြော်ပြီးတော့အပြင်ဘက်ကိုထွက်လာတယ်ဆိုတော့အောက်ကွဲမှုဖြစ်လာတယ်နော်။အဲ့တော့နေ့စဉ်အပြင်းမွှားဒီစိတ်ပူစရာသဘောမကျစရာတွေကကြုံတွေ့နေရတာနော်။တတိရှိလို့ရှိရင်အဲ့ဒီ irritationirritation threshold ကမြင့်တယ်။သူပောက်ကွဲပြီးတော့ထွက်မလာဘူး။တိတ်လိုက်ရင်ပြောက်သွားတာ။တတိငဲသွားလို့ရှိရင်မဖြစ်မနဲ့။ဒီ threshold ကညော့သွားတယ်။ညော့သွားရင်မဖြစ်မနဲ့။အသေးမွားလေးမဖြစ်တဲ့လောက်ကလေးရလည်းပဲသူ့စိတ်ကိုအများကြီးညော့သွားဖြစ်တယ်။အများကြီးစိတ်ကိုညော့သွားတယ်။အဲ့တော့အဲ့လိုအသေးမွားလေးနဲ့ခဏခဏစိတ်တူတတ်တဲ့လူကိုသူ့ပတ်ဝန်းကျင်နေသားသူဖြစ်ဖြစ်လုံမကန်ကုန်ပတ်ကဖြစ်ဖြစ်ဘယ်လိုသဘောထားမလဲ။ သူ့မှာလေးစားမှုရှိတော့အလကားအသေးအမွှားကိစ္စလေးတွေနဲ့နေတိုင်းနဲ့တဆူဆူလုပ်နေတာအလကားပါကွာသူစကားလေးထားနေလို့မလိုပါဘူးဒီလိုဖြစ်သွားတာတော့သတ္တမယဆက်အကနာကြီးတွေလူကြီးတက်တယ်နော်ဆိုတော့ကိုကမတစ်စလောက်ကိစ္စနဲ့စိတ်တူမယ်ဆိုရင်ကို့အပြစ်ပဲဆိုတာနားလည်ဖို့အရေးကြီးတယ်နော်အဲ့ဒါသဘောပေါက်ဖို့အတန်အရေးကြီးတယ်ဆိုသူများကိုကြည့်တဲ့အပြစ်ရှာတော့မဖောက်ခွဲမှုရ
It ensures that minor eventsWill have an easier time toppling you.
Toppling to that, yun jian gao, look like that, no? So,
irritation threshold ha, ming gao lo shin, minor events,
adhi mwa kisa li ha,
will have an easier time toppling you.
Tengu, lo le gu gu li, yun jian gao lo lo ya. So, ge ha chay jale, suna ji mo ya, no? So, ko ga, ma chis lao kisa li ne, say to me su ni, ko le ba say me jing gao, no?ခဏခဏအလိုတူမယ်ဆိုကိုယ်အင်အားကြီးအများကြီးပုံသွားမှာဆိုကိုကစိတ်တူတာကိုခံလိုက်ရတဲ့လူပါဘူးဒီလိုစိတ်မကြည့်တော့ဆိုသူနဲ့ကိုယ်နဲ့ဆက်ဆံရေးစော်လေးပြည့်စုံသွားပြီနော်မရှောင်နေလို့အတူတူနေကြတာနေရမယ်စိတ်တော့ close ဖြစ်တဲ့ relationship တော့မဖြစ်နိုင်တော့ဘူးရင်းနှီးမှုပွင့်လင်းမှုဖြစ်တဲ့ဆက်ဆံရေးပုံစံတော့မဖြစ်လာတော့ဘူးနော်ဆိုတော့ဒီလိုစိတ်ခဏခဏတူလို့ရှိရင်အင်အားအများကြီးပုံနော်ပြီးတော့အချိန်နဲ့အများကြီးပုံဘာဖြစ်လို့ဆိုလို့ဆိုရင်တစ်ခုခုကိစ္စကိုမကျေနပ်တာရှိလာပြီဆိုရင်ဒီကိစ္စကိုပြင်ပြန်တယ်တချို့စဉ်မနဲ့ကလေးကမကျေနပ်စရာတခုတိတိလေးပြည့်တာတနည်းလုံးပြောလို့မပြီးတော့မိုးစိုးတူသွားရောနောက်ထောင်လေးတွေကနာကြီးကျွန်တော်ဆုံးချော့ပြင်းနေစိတ်ကိုပေါက်လာတယ်အဲ့တော့နောက်ထောင်လေးတွေကနာကြီးတို့ရှောင်သွားလို့ရှိရင်အဲ့ဒီမှာမလုံနိုင်ဘူးလားလုံးနီးဖြစ်လာပြီနော်အဲ့တော့ကိုကသူ့လူမားကိုစိတ်ဆင်းရအောင်လုပ်လို့ရှိရင်သူတို့ကကိုကိုရှောင်ပါပဲသူတို့ကကိုကိုရှောင်လို့ရှိရင်ကို့မှာအဖော်မဲ့သွားမှာပဲနော်အဲ့တော့ငါအနားမလာကြဘူးငါကဘေးမဆိုင်ကြဘူးဒေါသဖြစ်တော့မယ်ပူပြီးဒေါသဖြစ်တယ်အဲ့လိုပူပြီးဒေါသဖြစ်တယ်လေကိုနာကြီးတွေပူပြီးရှောင်သွားလိမ့်မယ်နော်ဒါကြောင့်ကို့အနားမှာသူတစ်ပါးကိုရှိနေတယ်ကို့ကြောင့်သူတစ်ပါးကိုစိတ်မစင်းရပါစေနဲ့အဲ့တော့ကို့ကြောင့်သူတစ်ပါးစိတ်မစင်းရဖို့ဆိုတာကို့စိတ်စင်းရတာကိုအရင်သိမှဖြစ်တယ်နော်ဒီကိနမှုဒေါသအစိတ်တူလာဆိုတာစင်းရမှုတမျိုးနော်ကို့စိတ်စင်းရတာကို့စိတ်တူနေတာကိုသိပြီးတော့ကို့ကိုယ်ကိုတာဝန်ယူရမယ် you must be responsible for yourselfကိုယ်ဒေါသဖြစ်တယ်သူတို့ကမှမဖောက်ဖောက်ခွဲပါနဲ့အဲ့ဒါတာဝန်မဲလွန်းနေနော်ဆိုတော့ကိုယ်ဒေါသဖြစ်နေကိုစိတ်တူနေတော့ကိုယ့်အကူတီးပြီးတော့ကိုယ့်အကူငင်းချမ်းအောင်နေလိုက်ပါအကြေးကြီးဖြစ်ခဲ့တဲ့ကိစ္စဟာတကယ်ပဲပြောမှဖြစ်နေဆိုရင်လည်းအပြစ်တင်တာပုတ်ခတ်တာနာကြည့်အောင်ပြောတာအချက်ကွဲအောင်ပြောတာမျိုးမဟုတ်ပဲနဲ့အင်းအင်းရှိရှိတိုင်တင်ပြတော့ဒီကက်ကနာတို့နှစ်ယောက်ဘလို့ပြေလည်အောင်လုပ်ရမလဲတိုင်တင်တဲ့သဘောနဲ့လုံးမှာပဲဒီစီမှာအစဉ်ပြေသွားမှာနော်
It narrows your awareness and makes you short-sighted or blind.
So, if you don't need this thing, you can't do it. You can't do it. You can't do it. You can't do it. So, if you don't need it, you can't do it. 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 You can't do it.တကယ်တော့နောက်မှပြန်ပြောင်းတော့ရရကြတာများပါတယ်။အဲ့တော့တစ်ခုကိုဖောက်ခွဲလိုက်ပြီဆိုရင်ဒီနောက်ကလိုက်ရတဲ့အချိန်နဲ့အင်အားဟာအများလဲရတော့မှာနော်။အဲ့တော့အချိန်နဲ့ငါသုံးရမှုအများကြီးတယ်နော်။အဲ့ဒီ time နဲ့ energy ကိုသိချင်ရလေးလေးနဲ့စဉ်းစားပါ။အလုပ်တစ်ခုလုပ်ဖို့ဆိုတာ time လိုတဲ့ energy လိုပဲ။ပို့ပြီးတော့လေးနဲ့တဲ့အလုပ်ကိုလုပ်ဖို့ဆိုရင်ပို့ပြီးတော့ time လိုတဲ့ပို့ပြီးတော့ energy လိုတယ်။ဟိုတကယ်ရှိနေတဲ့လူလောကတော့အစ်စမ်းမရှိဘူးနော်။ဒီလိုနဲ့အကြောင်းအတခုကိုလေ့လာတော့မယ်ဒီလိုနဲ့တရားထုတ်တော့မယ်ဆိုရင် time ရှိမှ energy ရှိမှဖြစ်တယ်ဒါကြောင့် time နဲ့ energy waste နဲ့ဖြစ်ပေါ်တာတော်တော်သတိထားရလိမ့်မယ်ဆိုဒီ time နဲ့ energy အများဆုံး waste ဖြစ်နေတာကဒေါသပဲ
it reduces your judgment
စိတ်တုံနေပြီဆိုရင်ဆုံးဖြတ်ချက်တွေမှားတော့တယ
် causes you to make errors
အမှားတွေလုပ်ကြည့်တယ
် andspawn new aggravation
နောက်ထပ်အခက်အခဲတွေပြဿနာတွေအရှုပ်ထွေးတွေဒေါသဖြစ်စီရတယ်စိတ်မကြည်စရာတွေကိုဖြစ်စီတယ်အဲ့တော့ဒေါသဖြစ်စီရတဲ့ခုနဲ့ပေါက်ခွဲပြီးတဲ့နောက်မှာတော့အဲ့ဒီစိတ်မကြည်စရာတွေနောက်ဆက်တွေ့အများကြီးလိုက်တော့တယ်ဒါကြောင့်မပေါက်ခွဲမိဖို့ကိုအများကြီးချထားမှာနော်အဲ့တော့မကျင်းတဲ့တိုင်ရှိရင်ဒီလိုအောက်နေရမလားဆိုတော့အောက်နေရကြရင်ရောဂါဖြစ်တယ်အဲ့လိုဆိုဘာလုပ်ရမလဲလေးလေးစားစားအပြန်လာတိုင်ပင်ပြော့ညှိပါသတ်သမီးပဲဖြစ်ဖြစ်တကယ်ပဲဖြစ်ဖြစ်အလုပ်သမားနဲ့ဆရာပဲဖြစ်ဖြစ်ခေါ်ပါအေးစီစင်းနေပါတော့တိတ်ဒေါသကြီးနေပြီဆိုရင်ဘာမှမပြောနိုင်ဘူးခဏလေးအချိန်ဆိုင်ပါဟုတ် cooling off ဆိုတဲ့ဘောမျိုးပေါ့နော်ချိန်နေနေကြည့်တော့နည်းနည်းအေးအေးသွားအောင်လုပ်ပါတရားထိုင်ပါန နည်းနည်းသိအေးသွားပြီဆိုမှဒီကိစ္စကိုဆင်းနေပါမဆွေးဝဲနဲ့မဆွေးနေဘဲနဲ့ထားလို့တော့မဖြစ်ဘူးနော
် aggravation makes you nervous flustered and volatile
အဲ့ဒီတွေရောပြောပြီးသားတွေမှပါတော့ပါတယ်နော်စိတ်တူလို့ရှိရင်မငြင်းတက်မှုဆိုတာရှိတယ် nervous ဖြစ်လာတယ် flustered ဆိုတာလည်းကြာရခတ်တယ်နော်
and volatile ဆိုတာ
အကွဲရယ်နော်ဓာတ်ကြီးကိုဘာလို့ volatile လို့ထောင်းတာအဲ့ဒီအပူမင်းလင်းနာဝင်လာတဲ့ဝုန်းကနေပောက်ပန်းသွားတာနော်အဲ့တော့ခုမှမိုးလင်းကလေးကနည်းနည်းလေးစိတ်ကိုယ်လေးစိတ်တော့ကဖြစ်တဲ့စိတ်စိတ်တူလေးစိတ်လေးအခံလေးရှိသွားပြီဆိုတော့အဲ့ဒီအခံရှိသွားရင်အဲ့ဒါကြောက်ရအောင်လို့ခုစိတ်ကခုတော့ကနေကိုယ်ဆိုတော့တခြားကိစ္စတစ်ခုခုနဲ့စိတ်မကြည့်ဘူးအဲ့လိုကမှကိုယ်နဲ့တွေ့ရတဲ့လူတယောက်ကအမတ်တမဲလေးစကားလေးတစ်ခုမှားသွားတာပဲဒီမှခံတော့ဝုန်းစုပောက်ပန်းသွားတာအဲ့ကြောင့်ဒီ low level residual irritation ကိုတိကျမြင်မှုလို့လေသူ့ကိုပျောက်အောင်တရားထုတ်ဖို့လိုတယ်နော်ပျောက်အောင်ဆိုတာသူ့ကြည့်ရမှာပေါ့ဆိုတော့ကြောင့်ပြောတာမနေ့စောစောအေးကနိုးရတဲ့ကသူ့စိတ်ကိုသူကိုယ်တိုင်ချာကြည့်ပြီးတော့ငင်းချမ်းအောင်ထားပါလိုလိုလေးစိတ်ကိုငင်းချမ်းအောင်ထားပါအေးမျက်နှာတရားကြည့်ဖို့ပြီးတော့ခဏတရားထိုင်ပါစိတ်ကိုငင်းချမ်းသွားတဲ့အချိန်တရားထိုင်ပါအလေးကျင်းနည်းနည်းလေးရှိမနေ့ပိုင်း10မိနစ်လောက်တွင်းမှာပဲစိတ်ကတော်တော်လေးအေးချမ်းလာတယ်တမားရီကောင်းရင်ကောင်းတယ်ပေါ့နော်တချို့စိတ်ကို instantly လုပ်ရတယ်အင်းသမားဒီကောင်ကြီးကချက်ချင်းတရားနှုံးတင်တာချက်ချင်းနဲ့အေးကြတယ်အဲ့လိုလူကလည်းပဲတကယ်ပြောရမယ်ဆိုတော့သူကနိုးတဲ့ခြင်းနဲ့အစ်ပြသွားတဲ့ခြင်းသတိကပ်တဲ့ကံပဲဆိုသတိကပ်တဲ့ကံကကျဲတဲ့ခါရှိတယ်စိတ်တဲ့ခါရှိတယ်နော်အလုံးလုံးနဲ့သတိကပ်တဲ့ကံတော့ကျဲမှာပဲသူတော့အဲ့ဒီကျဲကျဲလေးဖြစ်ဖြစ်သတိကပ်တဲ့နေပြီးတော့နေတဲ့လက်ကြီးကိုရထားတဲ့သူကစိတ်တူရင်တော့မှနည်းနည်းလေးတူပြီးတော့သူကပျောက်သွားတယ်တကယ်ကိုပျောက်သွားတာအများမရှိဘူးတူတဲ့ခါမှတူတယ်ပြီးရင်ပျောက်သွားတယ်နော်ပြီးစိတ်ကပြန်ကြည့်သွားတယ်အဲ့လိုလူဟာတရားထိုင်နေရှိတယ်ချက်ချင်းမစိတ်ကကြည်လင်အေးချမ်းသွားတာဆိုတော့ဒီနေ့တအောင်စိတ်တူတရားတင်းပြီးဆိုတော့ချက်ချင်းကိုယ်ကိုတတိပေးပါငါတတိထားတော့မယ်နော်မှားတော့မယ်စိတ်ဆင်းရဲတော့မယ်ကိုယ်ဆင်းရဲတော့မယ်ချက်ချင်းအဲ့တော့အေးအောင်ပြန်လုပ်ပါ It takes away your concentration and steals from you the strength for relaxed communication ဆိုတော့စိတ်တူနေလူဟာအာရုံစိတ်ဆိုင်မှုတင်းမရှိတော့စိတ်မှမတည်ငြိမ်နေဘူးစိတ်မတည်ငြိမ်တော့ concentration မရှိဘူး။သမာဓိကိုအင်းလေးကိုတခါတလေ concentration လို့ပါတာပြန်တယ်နော်။တခါတလေတော့လည်း one pointed ness ကိုပါတာပြန်တယ်။ one pointed ness ဆိုတာအမှန်တော့ပါဠိစကားလုံးဧကကတာကိုတိတိကျကျပါတာပြန်တာပါ။ one ဆိုတာဧကနော်။အက္ခဆိုတာ pointed ness ကိုပါတာပဲ။အဲ့တော့ concentration နည်းသွားပြီနော်။အဲ့လိုဆိုရင်ဘာဖြစ်မလဲ? it steals from you the strength for relaxed communication.ထက်ကြီးတဲ့ကိစ္စတခုကျက်နေတဲ့ခုသိနေတဲ့ဆံမှာ relax communication ဖြစ်မှာကောင်းတာအေးအေးစိစိစိတ်ကင်းနေစစနေသူပြောတာကိုလည်းသုံးအောင်နားထောင်မယ်ပြီးရင်ကိုပြောချင်တာကိုအေးအေးသုံးအောင်ပြောမယ်နော်သူတော်ဘောက်တင်းဆိုရင်အေးအေးကထပ်လို့ပြောတယ်အဲ့တော့ communication ကအတော်အပြန် complete ဖြစ်ဖို့လိုတာနော်သူပြောတာကိုလည်းကိုကပြည့်ပြည့်စုံစုံနားလည်ဖို့လိုတယ်နားထောင်ဖို့လိုတယ်ကိုပြောတာကိုလည်းသူကတခြားပြည့်ပြည့်စုံစုံနားထောင်ပြီးတော့နားလည်သွားဖို့လိုတာအဲ့ဒီနားမလည်လို့ရှိရင်စကားသာပြောနေရတဲ့ communication မရှိဘူးဆိုတော့ communication breakdown ဖြစ်သွားလို့ဆိုတော့နော်အဲ့တော့ဒေါသဖြစ်နေလူတွေကဘယ်လိုပြောတတ်လဲဆိုတော့တစ်ဖက်ကလူကဘယ်လိုကြောင့်ဘယ်လိုဖြစ်တာပါလို့အကျိုးသိအကြောင်းသိရှင်းနေလို့ရှိရင်စိတ်တူတဲ့လူကဘယ်လိုပြောတတ်လဲမင်းဆရာမရှိနဲ့ငါတိနားမထောင်တော့ဘူးသူ့မှာ relaxed communication ဆိုတာမရှိဘူးအဲ့တော့သူ့ power နဲ့သူ့ weight နဲ့သူအနိုင်ကျင့်ပြတော့လုတ်ချင်နဲ့လုတ်ပြောချင်နဲ့ပြောပြောလို့တော့ဖြစ်ပါတယ်နော်ဒါပေမဲ့ကြည်လင်မှုအစိတ်ကိုတော့မရနိုင်ဘူးမိဘနဲ့ကာသမီတို့မှနိုင်လို့သာပြောလိုက်ပြီကာသမီရဲ့ကိုယ်ရကြိုက်တော့ငါတနည်းနည်းတော့သူ့ကပြန်တော်လာမှာပဲသူကြက်တယ်ငါလုတ်ပါပဲဘာတတ်နိုင်လို့ဒီလိုပုံမျိုးရှိတယ်နော်အဲ့တော့တချို့သားသမီးတွေမိုက်တာစိုးတာလားတနည်းအားဖြင့်မိဘကိုပြန်တော့ punish လုပ်တာဒါကို in depth psychology နဲ့တခါလေတော့ပြောမလို့စိတ်ကူးတယ်အခုခေတ်လူငယ်တွေစိုးတာမိုက်တာဘာလို့လဲဆိုတော့သူတို့ကိုလူကြီးတွေကလေးစားမှုယုံကြည်မှုသိမ့်ရှိတယ်။ဒါဆိုသူတို့ရဲ့အီချင်းတွေကိုထွက်ပေါ်လာအောင်လာရှာမပေးဘူး။ဒါဆိုသူတို့ဘောကသူတို့ကျင်းနေမရအောင်သူတို့ဘောင်းဝင်တဲ့အချင်းကြီးကြီးထင်သေးတယ်ဆိုတဲ့စိတ်ကသူတို့မှာရှိတယ်။ဒါဆိုကိုကိုကကိုမကျင်းတဲ့တကြောင်ကိုကိုကလည်းဖြစ်စီတယ်သူတို့ဘောကလည်းဖြစ်စီတယ်။ကိုကိုကိုကျင်းနဲ့အားရနေတဲ့လူကကိုကိုကိုဘယ်တော့မှမဖြစ်စီဘူး။သူတို့ဘောကလည်းဘယ်မှမဖြစ်စီဘူး။ဒါကြောင့်လူငယ်တယောက်ကိုလူကောင်းတယောက်လူတော်လူကောင်းတယောက်ဖြစ်စီနေတယ်ဆိုရင်သူ့ကိုလေးလေးစားသက်ဆံမှာသူအမားတွေအချက်မခွဲခင်ပြောရတဲ့ဆိုကမှာစဉ်းစားစားလေးပြောတယ်စဉ်းနေတဲ့ advice တွေဘုံမျိုးပေးတယ်ဟို order ပေးတာမျိုးမဟုတ်ဘဲနဲ့ advice ဘုံမျိုးပေးတယ်ဟုတ်
Aggravation makes you undisciplined. It robs you of your view for priorities, rankings, and differences in significance.
တော်တာတိတ်ကြည့်လို့ရှိရင်ဘယ်ဟာအရေးကြီးတယ်ဘယ်ဟာအရေးမကြီးဆိုတာမခွဲတော့ဘူး။အဲ့တော့မခွဲနိုင်တော့ဘူးနဲ့အရေးမကြီးတဲ့ကိစ္စတစ်ခုကိုပဲအုံကြီးချက်ပြီးအကြည့်ကျဖောက်ခွဲလိုက်တော့တကယ်အရေးကြီးတဲ့ကိစ္စကြတော့လုပ်ပြရရှင်းနေရတော့ဘူး။ပြောနေတဲ့ဥပမာလေးတွေကတော့အများကြီးပဲနော်။
Aggravation drives you to do senseless things. လုံးဝအဓိပ္ပာယ်မရှိတာတွေကိုလုပ်ပြရဒေါသကတွန်းနေတယ်တဲ့နော်။အဲ့ဒါကိုရှင်းလုံးကကြားဘူးခဲ့တဲ့ဥပမာလေးတစ်ခုပြောပြရကြတာပုံမြင်လေးသဘောပါပဲ။မွေးတကောင်ကိုပြားတကောင်ကခေါင်းကိုတုပ်တယ်။ဒါပြောဘူးလေလို့ထင်တယ်နော်။ပြန်မလျှုပ်ဘူးနော်သူဒီတိုင်းတုပ်တာလေ။အဲမွေးကပြားတုပ်တဲ့တောင်တောင်ကိုမခံနိုင်ဘူးသူဥဒနာလေ။အမျိုးမျိုးလှုပ်လှုပ်ကြည့်တယ်။လှုပ်မလားဆိုမလှုပ်ဘူး။မစွန့်မလှုပ်တော့မွေးကဒေါသကြည့်တယ်ဘယ်လိုသုံးဖြတ်လဲဆိုတော့မင်းတော့တိရတယ်ဆိုတော့လက်စည်းလာတာကိုတွေ့တော့သူကလဲသိမ်းအောင်တက်တဲ့ကိုခေါင်းထိုးပြလိုက်တယ်။ကျုပ်ကကြိတ်ခိုက်တာပြားတော့တခါတော့စဉ်းစဉ်းညီသွားတာပဲမူရပါဖြစ်သွားတော့မူလည်းတည်သွားတာပါနော်ပြားသွားတယ်ခေါင်းပြားသွားတယ်တတိထားကြည့်တာမှတခါလေကိုယ်ဒေါသကြောင့်ကိုလုံးမိတာအဲ့ဒါမျိုးဖြစ်မျိုးပြားနော်အဲ့ဒါဒေါသရဲ့အဖြစ်ကိုနားလည်ဖို့ရဥပမာနော်အမှန်ကောင်းတယ်နော်ကိုယ်ကိုလည်းကိုယ်ဖြတ်စီတယ်သူတစ်ပါးကိုလည်းဖြတ်စီတယ် How much joy, drive, time and money does aggravation take from you day in and day out? စိတ်ကြည်မှုအကြံ drive တာကလုံချင်ကင်းစိတ်ဝင်စားမှု time အချိန် money ငွေနော်တနေ့တနေ့ day in and day out လားတနေ့ပြီးတနေ့နော်နေ့တိုင်းနေ့တိုင်းဒီဒေါသဒီစိတ်မကြည်မှုဟာကိုယ့်ရဲ့စိတ်ကြည်မှုအကြံမှုလည်းဖြတ်စီလုံချင်ကင်းစိတ်ကိုလည်းဖြတ်စီအချိန်ကိုလည်းအများကြီးကုန်ခံသွားပြီငွေလည်းအများကြီးကုန်ခံတော့သူ့ကိုတော်တော်တတိထားမှာနော်ကို့ဘဝကိုအများဆုံးဖြုံးပြပြနေတာသူပဲဆိုတာအဲ့တော့ဒေါသဖြစ်တာနည်းသွားပြီးတော့စိတ်ကြည်ရင်းကျမ်းမှုနဲ့အချိန်အများကြီးရလို့ရှိရင်ဒီစိတ်ကြည်ရင်းကျမ်းမှုနဲ့ဒီ energy နဲ့ time ကိုတခြားကောင်းတဲ့နေရာမှာအသုံးချလို့ရတယ်အဲ့တော့ conserve your energy cultivate a greater sense of responsibility towards yourself ကိုယ့်ရဲ့အင်အားကိုချေတာပါမဖြုံးပြပါနဲ့ကိုယ့်ကိုယ်ကိုရှိတယ်ကိုမှရှိတယ်ကိုတောင်းတယ်ကိုကိုပို့ပြီးတော့ဟိုတောင်းယူပါတောင်းတိပါ greater sense of responsibility အဲ့ဒါပါလဲဆိုတော့ increase the expectations of your place upon your state of mind မစိတ်ကူကပို့ပြီးတော့ကြည်လင်အောင်အေးချမ်းအောင်ထားမယ်တောင်းတောင်းကိစ္စနဲ့ငါစိတ်ကြည်လင်မှုအေးချမ်းမှုကိုအပြတ်မခံဘူးငါစိတ်ကြည်လင်မှုအေးချမ်းမှုပြတ်သွားလို့ရှိရင်ငါဟာကိုကိုကိုမှတောင်းမကြရရောက်တယ်ဒီပြောတဲ့စကားအတိအပြန်နဲ့အတိအပြန်ကောက်တာနော်ကို့ပေါ်မှာကိုတာဝန်ရှိတယ်နော်အဲ့ဒါပါလဲဆိုတော့ကို့ဟာကိုစိတ်ချမ်းသာအောင်နေဖို့ကို့စိတ်ချမ်းသာအောင်ကို့ဟာကိုနေဖို့ရာကို့တာဝန်နော်အဲ့တော့ကို့ဟာကိုစိတ်ချမ်းသာအောင်မနေဘူးတာဝန်ပြတ်တယ်ကိုကတာဝန်ပြတ်ကွက်တယ်နော်အဲ့ဒါနားလည်ဖို့ရာနော်ဒီစကားကိုသိချင်သလားပါလူတွေလူပြောရတော့မင်းတို့ကြောင့်ငါသိဆင်းရတာမင်းတို့ကငါ့ကိုသိဆင်းရအောင်လုပ်နေတယ်ဒီလိုပြောကြတာနော်အမှန်တော့အဲ့ဒါမှားနေတယ်ငါဟာငါစိတ်ချမ်းသာအောင်မနေတတ်တာလို့ပြောနေပုံပါတယ ် Don't destroy yourself by constantly being worried and aggravated
အမြဲမပြတ်သောကတွေဖြစ်ဖြစ်စိတ်တုန်နေခြင်းအပြင်မိမိကိုယ်ကိုမိမိမဖြစ်စည်းပါနဲ့
The time to put an end to the aggravation is
ဒေါသကိုအဆုံးသတ်ဖို့ရာအချိန်ဒီအချိန်နဲ့ဆိုတော့ is todayThis very moment. ဒီနေ့ဒီချိန်နဲ့ဒီချိန်မှာသောတာဝန်ကြောင်းလုပ်ကိုရရှိနေတယ်။အဲ့ဒါလေးကိုသတိထားဖို့လား။အချိန်နဲ့အချိန်နဲ့ကသောတာဖြစ်မလာအောင်ဖြစ်လာရင်လည်းအဲ့သောတာဝန်ကြောင်းလုပ်ရမယ်အချိန်။နော်။အဲ့တော့မြတ်စွာဘုရားသဒ္ဒောသံဝါစိတ်ကသဒ္ဒောသံစိတ်တန်တိပဇာနာတိလို့ပြောထားတာပါနော်။သောတာစိတ်ကိုသောတာစိတ်ကိုတည်ပြီးစကားဘယ်အချိန်မှသိရမှာလဲ။ဖြစ်တဲ့အချိန်မှသိရမှာနော်။မဖြစ်ရင်ကြိုသိလို့လည်းမရဘူး။ဖြစ်ပြီးမှနောက်သိလို့လည်းမရဘူးသို့တော့ဖြစ်ပြီးမှနောက်ဒါကိုတွေးကြည့်လို့သိဆိုးနေသေးတယ်ဆိုတော့အဲ့ဒီအချိန်မှာဖြစ်နေသေးသလားကိုသိရမှာနော်အဲ့တော့ကြိုသိလို့မရဘူးလို့ဆိုပေမဲ့လည်းပဲအချိန်ကြီးတစ်ခုမှဆိုတော့ဥမာမနက်ဆံကလူတစ်ယောက်နဲ့တွေ့ရတယ်သူ့ကိုတိတ်ငါကိစ္စတစ်ခုခိုင်းတာလေအဲ့လူကအဲ့ဒီကိစ္စကိုမလုပ်သေးဘူးမလုပ်သေးတော့အဲ့ဒီနဲ့တွေ့ရင်စိတ်မှဘယ်လိုနေမလဲမကျေနပ်မှုတော့ရှိနေပြီနော်ရှိနေတော့သူနဲ့မတွေ့ရင်လည်းစိတ်ထဲမှာမောင်းတင်တာဒီလူတွေ့ရင်တော့ငါကတော့ပြောရတာ အဲသူနဲ့မတွေ့ရင်လည်းတရက်နှစ်ကကြုံပြီးတော့စိတ်ထဲမှာသူ့ရန်တွေ့နေတယ်။အဲ့ဒါမျိုးနဲ့ပဲအင်အားဘလောက်ကုန်သွားလဲ။အချိန်ဘလောက်ကုန်သွားလဲနော်။ဆိုတော့တကယ်သူနဲ့တွေ့တဲ့ခါကျတော့ပြောကြည့်ဆိုကြည့်လို့ရှိရင်ကိုထင်းတို့မဟုတ်တာဖြစ်နေဖြစ်နေတယ်နော်။ကိုထင်းတို့ဟုတ်ရင်တော့မှကြိုတင်ပြီးတော့ဒီလောက်ကြီးဒေါသဖြစ်နေတာဘယ်သူမှမနေနိုင်။ခုမှလည်းနေနိုင်နော်။ဒါဒေါသဖြစ်တိုင်းဖြစ်တိုင်းအဲ့ဒီဒေါသကိုတိကျကြည့်ပြီးတော့ဆက်ချင်းနေကြအောင်လုပ်ပါနော်။ညအချိန်တော့ခုဒီလောက်ပဲရလို့လောက်နေတော့တော်ပြီ။အိပ်ပြီးသားလေကိုဘုရားမှာလုပ်ကမြကိစ္စကိုကအတိတ်တွေရှိတယ်ကိုပြောလေးနဲ့တည်းကိုပြောသဘာဝကြတယ်ပြီးတော့အကောင်းဆုံးဖြစ်လာတယ်။ဒါတတိယနေတာကြားလိုက်ကိုတိလာလိုက်ညဆိုဘုရားဘာဖြစ်လို့တတိယနေဆိုတာမေးတိုင်းတတိပေးဆုံးမှတယ်။တတိမပိုင်ဘာမှမလေးနဲ့တော့သမารီနဲ့ဇာနဲ့တူတယ်ဒီသမารီကောင်းလာတာကိုပဲဇာလို့ခေါ်တယ်အဲ့လိုသမารီစိတ်ကောင်းတဲ့ခါမှာတခါတလေစိတ်ကငြင်းငြင်းပြီးတော့ဘာမှမသိတယ်လို့ဖြစ်သွားတယ်ပြည်တော့အဲ့ဒါကိုပဲလူတွေကတော့ချုပ်တယ်လို့ခေါ်နေကြတာပါနော်ဝိပဿနာအထုတဲ့ခါမှာလည်းတခါတလေမဲမဟုတ်ပဲနေအဲ့လိုဖြစ်တာမျိုးစိတ်ကိုစူးတော့စူးပြေးတာများသွားတဲ့ခါမှာအခုနာမချင်းနေမှာစဉ်ဒီစိတ်ကအများကြီးဝတ္ထုဖြန့်ထားတယ်ညှန့်ထားတယ်ဒီကကြီးကဒေါက်တာဆိုတာအများကြီးနားလည်ပါလေမျက်စိမှာလည်းသူအများကြီးလှုပ်ပေးတယ်နားပေါ်မှာလည်းအချိန်ကြီးဓာနေတဲ့ sense impression ကိုသူယူတော့လှုပ်နေတာနော် data တွေအားလုံး process လုပ်နေတာခန္ဓာကိုယ်တစ်ခုလုံးစဉ်ကြည့်သမှဒီ surface area လာတာကိုပဲကောင်းနေစိမ့်။ဘယ်လိုမှမဟုတ်ဘူး။ခြေဘွားအထိညာရေးသိတယ်။ဓမ္မအထိညာလည်းသိတယ်။ကျောဘကမှာပူလာအေးတာအပိပတ်ကူကင်လာလို့သိနေတယ်။မျက်စိရောနားရောနှာခေါင်းရောစက်ကရောသူစကားပြောနေစဉ်ပြောပြရအောင်စဉ်းစားနေရတယ်ပဲဒီစိတ်နဲ့လုပ်နေတာ။အဲ့တော့စိတ်ကအင်တန်ဆိုင်ညာလို့တာ။အမှတ်တမဲ့စဉ်တော့တကယ်နဲ့အကုန်လုံးသိတယ်လို့ထင်ရတာ။အမှန်တော့တစ်ခုပြီးမှတစ်ခုပြီးလုပ်နေတာ။စကန်လုပ်ကြည့်ပါဦးတယ်လီဗီရှင်းကင်မရာရိုက်ကြည့်လားအင်းဒီစကူလုံးဓာတ်ပုံနဲ့ကြည့်ရတာသူက point by point စကန်လုပ်သွားတာနော်အင်တာနက်ရအောင်အဲ့စိတ်ကလည်းအကြမ်းကြီးပြောမယ်ဆိုတော့အဲ့လိုပဲတနည်းစီအမတန်ကင်းနေနေပြလုပ်သွားတာတစ်စက္ကန့်တွင်းမှာသိရင်ဒီ retina ရဲ့ response ကဒါကြီးကြောက်အောင်မထမ10 to 14 ဖြစ်တယ်နော်ဒီအကြမ်းငါးကြီးနေတာ10 to 14ဆိုတာနည်းတာလားကတိနဲ့ကြည့်လို့ရှိတာနော်ကတိဘုမသိနေကြည့်ပါစို့။ဒါတော့ဖျက်ထားတဲ့စိတ်တွေကိုဒီတရားထုတ်တဲ့ကံမှာတစ်ခါတစ်ခါစုတာမပြတော့ဘူး။ပြမပြီးဘူးနဲ့တစ်ခုတည်းမှထားမှာစူးစားတာပေါ့။အစမှာတော့ဖျက်ပြီးတဲ့အလေးချင်းအာဒီတခါနေရာတော့လှုပ်လာတာပါ။အဲ့တော့ဖြည်းချင်းတူကိုချုပ်ပူလာ။ချုံမှုစုလာမလွယ်တော့ဘူး။တာမအဖြစ်နေ့စဉ်ကိုယ့်ဘဝကိုနေသွားကြရမှာဒီလိုမျှမထိုင်လို့လို့မဖြစ်ဘူး။ဥမာနေရာကြီးကားမောင်းနေဆိုပါတော့။မျက်စိလည်းမြင်မှဖြစ်တယ်။နားကလည်းကြားမှဖြစ်တယ်။လက်ကလည်းလှုပ်မှဖြစ်တယ်။ခြေထောက်ကလည်းလှုပ်မှဖြစ်တယ်။ဆိုတော့စိတ်ကအလုံးမျှပေးထား။ဒီမျှပေးတဲ့အထဲမှာပဲတတိထည့်ရင်တော့ရတယ်။တတိကတော့ဘလုံးမျှတော့စကန်လို့ရတယ်။ဒါမှတမာတိကြတော့သူကအလုံးမျှတတ်တယ်ဘုံရှိ။တတိကတခါလေးသူ့လိုရတမာတိနဲ့တွဲပြောပေါ့။အဲမျှပြီးတော့ထားမယ်ဆိုတော့တတိကထားလို့ရတယ်။သူတို့တမာတိရဲ့သဘောကသူက exclusive ဖြစ်တယ်။သူထားနေတဲ့တခုမှလည်းထားတယ်နော်။ကျန်တာကိုဖယ်တာ။အစမှတော့ဖယ်လို့မရဘူး။ထားနေတဲ့မှာထားရင်းကလည်းစိတ်ကကိုအာရုံနဲ့ယူတယ်ပြီးအာရုံနဲ့ယူတယ်။တလက်စီယူနေတာ။သို့တော့အလေးချင်းလုပ်ပြင်မှမဆူရတာပါပဲ။ဒုနဲ့အလေးချင်းလုပ်လို့လုပ်ပြီးလာတဲ့ခါမှာဒီဝိပဿနာထုတ်တဲ့ခါမှာလည်းကြားဖို့မှပြင်မှုမှပါ။တခါတလေရုပ်နဲ့ဝေဒနာကိုမသိတော့ဘူး။ပထမတော့ဒီခန္ဓာကိုယ်တစ်ခုလုံးသိနေကောင်းလာလေးလာနာပူလာအေးလာလှုပ်တာအဲဒါကတော့ပြည်နေတယ်တစ်ပြေးတစ်ပြေးဒါကတက်တာတက်တာသွားပြီးတော့ပူလာအေးရလည်းမရှိတော့ဘူးညောင်းလာတဲ့ဒါလည်းမရှိတော့ဘူးလေးလာနာလည်းမရှိတော့ဘူးသုံးလုံးကပေါ်ခန္ဓာကိုယ်တစ်ခါလေးနေရှိတယ်လို့လို့ပျောက်တယ်လို့ဖြစ်တတ်တယ်နော်တမာရီကောင်းလာတာဖြစ်တယ်ဘာလို့ဖြစ်လဲဆိုတော့ဆိုရုပ်ကိုအာယုံမကြည့်တော့ဝိညာဉ်အာယုံမကြည့်တော့ပထမရုပ်ကံစားဝိညာဉ်ကံစားကိုအာယုံပြည့်နေပြည့်နေတယ်တစ်ပြေးပြေးရုပ်ပင်မွေးသွားပြီးတော့ဝိညာဉ်လည်းပင်မွေးသွားပြီးတော့စိတ်ကကိုပူကအာတန်လာတယ်ဒါစိတ်ကိုသိအားနာနေချိန်မှာ ယုံနေဝင်လာမတင်စားတော့မတင်စားတော့တခါလေးကြောက်သွားလို့ဖြစ်ပါတယ်။တော့တချို့ပြင်အောဘရတော်မှခန္ဓာကိုယ်ရှိသေးလားလို့ပြန်ရှာကြည့်ကြတယ်လို့ဆိုတယ်နော်။ရှိတော့ရှိတာပါပဲစိတ်ကအယုံပြည့်တော့လို့ပါ။စိတ်ကိုရှုလိုက်တာ။အဲ့လိုနဲ့စိတ်ကိုစိတ်နဲ့ပြန်ပြီးရတဲ့ဆိုတာစိတ်ကတခြားယုံနေဝင်လာကိုမျှမပေးရတော့မပြရတဲ့ကြောင့်စိတ်ရဲ့အခြေအနေကိုတိလာတယ်အသေးသေးတိလာတယ်ဒီလိုပဲစိတ်ကိုတင်းတင်းတင်းနဲ့စိတ်ကလည်းအံတိမ်မွေ့တိမ်မွေ့ပြီးတော့တွားတဲ့စိတ်တွေကိုကြောက်တာကိုပထမတော့လှုပ်ရှားနေတဲ့ဘုံမျိုးကိုတိနေတာနော် wave အကြီးကြီးတွေဖြစ်လို့လဲစိတ်ကမှလှုပ်ရှားတာဖြစ်တယ်တကယ်တင်းတင်းတင်းနဲ့ဒီဓမ္မကြီးကောင်းနေပြီသူကလှုပ်ရှားမှုနဲ့လေနဲ့လေနဲ့လေဖြစ်လာတော့နောက်ဆုံးလုံးဝဘာမှမလှုပ်ရှားတော့တဲ့အဆင့်မျိုးရောက်သွားတယ်စိတ်ကဘာမှမလှုပ်ရှားတော့ဘူးအဲ့ဒီမလှုပ်ရှားတဲ့စိတ်ကိုပြန်တင်းတင်းရတယ်ဘာအယုံမှမရှိတော့လို့ဖြစ်သွားတယ်စိတ်ပါပြတ်မတတ်ပြန်သွားတယ်။အဲ့လိုခံမှလည်းတရားထုတ်ပြီးမှထုတ်သွားပြီလို့ပဲခံစားရတယ်။အဲ့တော့ဒီလိုထုတ်တာကသူကတဖြည်းဖြည်းအယုံတင်မွေးတင်းနေပြီဆိုဖြည်းဖြည်းပြည့်ချင်းနဲ့တိတ်မထင်ရှားဘဲနဲ့ငြင်းပြီးမှထုတ်တယ်ဖြစ်သွားတယ်။သူကတမာတိအားလုံသွားလို့ဖြစ်သွားတာပေါ့နော်။အဲဒီဝိပဿနာကိုဒီလိုပဲကြိုးစားအားထုတ်လို့ရှိရင်အဲ့ဒီဖြည်းဖြည်းပြည့်ချင်းနဲ့တင်မွေးသွားပြီနဲ့ပျောက်မသွားဘူး။ဖြည်းဖြည်းပြည့်ချင်းနဲ့လှုပ်ရှားလာတယ်တမလားဖြစ်စဉ်ဒီစိတ်ကကြမ်းတဲ့ကြောင်သူကအုပ်စုလိုက်ပြီးမှတခုလိုမြင်တယ်။တတိမာတိကောင်းတဲ့အခါကျတော့ဒီတခုလိုအရင်တော့ထင်တာကတည်းကအသေးသေးလေးအများကြီးဖြစ်နေဖြစ်နေတာကိုပို့ပြီးတော့မြင်လာတယ်။အဲ့လိုပို့ပြီးအသေးသေးမြင်နေလေးချင်းချင်းချင်းချင်းဆင်းရဲနေလေးဖြစ်လာတယ်။ဥပမာစိတ်ထားပူလာုံနာမှာရက်နေလို့လူကစိတ်ထားကြီးဖြတ်သွားတော့အနာနဲ့ပြည့်နေစိအနာကြီးတခုပဲမြင်လိုက်တယ်။တတိယနဲ့တတိမာတိကောင်းတဲ့အခါနည်းနည်းလေးခွာကြည့်တဲ့သဘောမျိုးဖြစ်လာတော့အတန်းနဲ့ကြီးမဟုတ်တော့သူအတွဲလိုက်တယ်ခင်ဗျာနော်အဲ့လိုပါပဲအဲ့တော့ဒီယုတ်တရားနံတရားကြီးအကြောင်းကျိုးဆက်ဆက်ပြီးတော့ပြန်ပြန်ဖြစ်ပြီးတော့ပြက်သွားနေတာကိုဆက်တဲ့ဆက်တဲ့ဆက်တဲ့နေလာပြီးတော့မှအဲ့ဒီချင်းချင်းပြက်ချင်းအမတန်ဆင်းရဲပြီးမှယုတ်ရရသွားတာပဲတော့ process နဲ့ကမတူဘူးနော်ဟိုကတည်းကငင်းငင်းငင်းနဲ့ဖေးမှိန်ပြီးတော့ဘာမှမသိလို့ဖြစ်သွားရအောင်ဒီဘက်ကတခုကတော့ဖြစ်တာပြက်တာကမြန်ပြီးတော့အမှန်တန်နေနေလိုက်မှရုံနေရတာတို့တို့ချင်းတူတာ
အဲ့ဒီဟာကိုပြန်ဆောင်လို့
ဖြစ်ပါလေဒါမှခက်တော့ခက်တယ်စိတ်ကိုတိုင်းရိုက်ကြည့်ရတာနည်းပုတ်ခဲ့တယ်။ညာဘက်ချင်းတော့ရုပ်ကိုရှိနေကနည်းနည်းလေးစိတ်ကလေးပြင်းနေမှုရှိလာမှတမာရီလေးနည်းနည်းကောက်လာတဲ့ခါကျမှတဖြည်းဖြည်းနဲ့ဝေဒနာနဲ့စိတ်တွေကတွားကြတာများပါတယ်။ဆိုတော့စိတ်နဲ့ကြက်တဲ့စားလို့ရပါတယ်။နိုင်ငင်းတဲ့သူဆိုရင်တော့ဒါမှလူတိုင်းတော့မလွယ်လှပ်ပါဘူး။အင်တာနင်းနေတဲ့စိတ်ကိုလိုက်ကြည့်လို့ဆိုတာဖြစ်တယ်။ဒါကလေးကိုမသိတဲ့ချိန်မှာလည်းသူကတခြားအရာကိုပြောပါမယ်။အဲ့ဒါကိုသိလိုက်ရင်လည်းခဏပဲကြည့်လို့ရတယ်။နောက်အရုပ်တစ်ခုကြောင်းသွားတယ်လူဖြစ်တတ်တာ။မရဘူးလို့တော့မဆိုနိုင်ဘူးနော်အကယ်၍စိတ်ကိုတကယ်ရှိလို့ရသွားပြီဆိုရင်စိတ်ကိုစိတ်နဲ့ပြန်သိနေရတဲ့သူဟာသူမသိနိုင်တာဘာမှမရှိတော့ဘူးသမထတတ်တဲ့ကိုအရင်ဆုံးဇာရရဲ့ဒီအောင်အထုပ်ပြီးမှဝိပဿနာထိတ်ကြတဲ့သူတွေလည်းရှိတာဘူးစိတ်စိတ်ကပူပွားများပါတယ်စိတ်တွင်ယဟန်ဒီမှာအဲ့ဒါမျိုးပူပွားလုပ်ကြတာများတယ်သမထသမားတွေတော်တော်လေးအားကောင်းလာတဲ့ခါမှာဝိပဿနာရှိရတာလည်းတူတယ်ပူပွားအတိအကျရှင်းနေစိတ်ကလည်းငြိမ်တဲ့ကြောင့်ဒီကံနဲ့ရတဲ့တံပိုးကခီးရောက်တာ။ဟိုတမထအာထုပ်ပြီးတော့တမရိအံကောင်းလာတဲ့ဒီမှာအမှနသူတမထအာယုံကပြင်းရတယ်။ဒီပြင်းရအာယုံကိုရှင်းရှင်းရှင်းရှင်းပြင်းရနေပြီးစိတ်ကငြိမ်သွားတဲ့ခါမှာအဲ့ဒီပြင်းရအာယုံကိုပြင်းနေတဲ့စိတ်ကိုပဲပြန်ပြီးလို့ရတယ်။ငြိမ်တဲ့နေစိတ်ကိုပြန်ပြီးလို့ရတယ်။အဲ့လိုဆိုရင်သူကတမထရဲ့စိတ်တဏှုပ္ပတ္တံကိုတိကျသွားတာပဲ။အဲ့ဒီစိတ်ကိုယူပြီးမှနောက်တစ်ဆင့်မှပြန်ပြီးတော့ရုပ်ကိုသိရှိသွားတာမရှိလို့တော့မဖြစ
်
မဖြစ်တ
က်တက်နေတာ
တခုတည်းတော့မရအောင်စိတ်ကောရုပ်ကောဝေဒနာရောဓမ္မရောကျုံးသွားမှာနော်ဆောများသောအဖြစ်တော့ကာယဥပဒနာကြီးစရတာဥမာအာနာပါနသူလည်းကာယဥပဒနာပဲပိန်နာပေါင်းနာရှိမှတည်းကကာယဥပဒနာဈဉ္ဉံဆက်တော့လည်းကာယဥပဒနာပဲအဲ့လိုကာယဥပဒနာတခုခုအာထုတ်ဒါလည်းအနေဖြင့်ညာလာလို့ရှိရင်အိုမအကြောင်းကြည့်တဲ့ဈဉ္ဉံဒီပါတော့ဒီတော့နားလိုက်တာကိုသိတယ်ဒီဈဉ္ဉံကြောက်တာကိုပထမအထုံးမဲ့တည်းစိတ်ရှိလေးကိုရုပ်ရှိနေတာမတ္တရရပြီးအကြာကြီးအထုံးစီနေ မြင်လိုက်ရတော့ခန္ဓာကိုယ်မှာဖြစ်နေတာအလုံးတင်းမှုရောမှုချုပ်ရှားမှုပုံမှုအင်းဒီဘောတစ်ခုကိုကြည့်နေတယ်